ဆန္ဒပြမှုတွေကလည်းအချိန်တိုးလာနေသေးပါရန်ကုန်မြို့မှာအာဏာပိုင်တွေဘက်ကလုံခြုံရေးတွေတိုးမြင့်ချထားတဲ့အတွက်စိုးရိမ်မှုတွေရှိတဲ့ကြားကပဲဆန္ဒပြသူကတောင်းတဲ့အခြေရှိနေပါတယ်ရန်ကုန်မန္တလေးနေပြည်တော်အပောင်ဝင်မြို့ရွာအတော်များများမှာဆန္ဒပြမှုတွေအရှိန်မပြတ်ရှိနေတယ်လို့အဖမ်းဆီးတွေလည်းရှိပါတယ်စစ်ကောင်းဆောင်တွေအပေါ်မှာနိုင်ငံတကာအရေးယူတန်းခတ်မှုတွေချနေတယ်လို့ပြည်ရင်းကမြန်မာနိုင်ငံသတင်းမီဒီယာအဖွဲ့ဝင်ထက်ဝက်ကျော်လောင်နှုတ်ထွက်သွားပြလိုက်ပါပြီဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကိုယ်စားလှယ် Tom Andrews ရဲ့ဆန္ဒပြလူငယ်တွေပေါ်အမြင်နဲ့အတူ EITI ကတွင်းထွက်တင်ရန်စားတာထုတ်လုပ်မှုပွင့်လင်းမြင်သာရေးနိုင်ငံတကာအဖွဲ့ကြီးကမြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်ကနေယာယီရက်ဆိုင်မှုရှိတဲ့အကြောင်းကိုလည်းကြားရမှာပါအခုဒီမနက်ခင်းအတွက်ထိပ်တန်းရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပေးမှာပါ
မြန်မာအာဏာသိမ်းဗိုလ်ချုပ်ကြီးသုံးဦးပေါ်လူခွင့်ရေးဆူဆူရွရွချိုးပေါက်မှုနဲ့ဗြိတိနိုင်ငံကတန်းခတ်ရေးယူပိတ်ဆို့မှုတွေချမှတ်လိုက်ပြီဖြစ်ပါတယ်အာဏာသိမ်းမှုအတွင်းမြန်မာပြည်သူတွေအပေါ်လူခွင့်ရေးဆူရစွာချိုးပေါက်ခဲ့တဲ့သူတွေကို UK နိုင်ငံကဒီကနေ့မှတန်းခတ်ရေးယူလိုက်ပါပြီလို့ဗြိတိနိုင်ငံရဲ့ဝန်ကြီး Dominic Raab က Twitter မှာလှုပ်ရှားစာမျက်နှာနဲ့ကြေညာလိုက်တာဖြစ်ပါတယ်ကာဝေးဝန်ကြီးဗိုလ်ချုပ်ကြီးမြထွန်းဦးပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဆိုထွန်းနဲ့ပြည်ထောင်ဒုတိယဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းလိုင်တို့အပေါ်တန်းခတ်ရေးယူလိုက်တယ်လို့ Reuters သတင်းကပြောပါတယ်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားတယ်လို့ပြည်ဝင်ကင်းဗီဇာလည်းပိတ်ပင်လိုက်တာဖြစ်ပါတယ်ဒါအပြင်ဗြိတိနိုင်ငံကလုပ်ငန်းကုမ္ပဏီတွေမြန်မာစစ်အုပ်စုနဲ့စီးပွားရေးဖက်ဆက်လုပ်ကန်နေတာတွေကိုရပ်ဆိုင်းပစ်ဖို့စတင်လှုပ်ဆောင်နေပြီလို့လည်းဗြိတိနိုင်ငံရဲ့ကြေညာချက်မှာပါရှိပါတယ်အာဏာသိမ်းမှုမဖြစ်ပွားခင်မှာဗြိတိနိုင်ငံကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်ကလူပုဂ္ဂိုလ်၁၆ဦးပေါ်တန်းခတ်ပိတ်ဆို့ထားပြီးဖြစ်ပါတယ်မြန်မာနိုင်ငံကအာဏာသိမ်းမှုကိုတုံ့ပြန်အရေးယူမှုအဖြစ်မြန်မာစစ်တပ်ကတာဝန်ရှိသူ၉ဦးကိုတန်းခတ်အရေးယူပိတ်ဆို့မှုတွေချမှတ်လိုက်ပြီးလို့ကနေဒါနိုင်ငံကကြေညာလိုက်ပါတယ်အထူးစီးပွားရေးအရေးယူဆောင်ရွက်ရေးမြန်မာနိုင်ငံဆိုင်ရာစည်းမျဉ်းဥပဒေအောက်ကနေအခုလိုတန်းခတ်အရေးယူလိုက်တာလို့လည်းကနေဒါနိုင်ငံကြီးဝန်ကြီးဌာနကကြေညာပရိနေကကြေညာပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ကနေဒါနိုင်ငံကတန်းခတ်အရေးယူလိုက်တဲ့၉ဦးထဲဒုတိယဗိုလ်ချုပ်ကြီးစိုးဝင်းနဲ့အတူဒုတိယဗိုလ်ချုပ်ကြီးမြထွန်းဦးနဲ့တင်အောင်ဆန်းဒုတိယဗိုလ်ချုပ်ကြီးတွေဖြစ်တဲ့စိန်ဝင်းစုထရဲအောင်အွန်လိုင်းတွင်နဲ့ရဝင်းထွေးတို့ပါဝင်ပါတယ်မြန်မာစစ်တပ်ကအာဏာသိမ်းပြီးကြတဲ့ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းပြီးဖိနှိပ်ချုပ်ကြဲတဲ့ဥပဒေတွေပြဋ္ဌာန်းနေသလိုအင်အားသုံးတင်နေမှုတွေလည်းပြုလုပ်နေကြောင်းနဲ့မတရားဖန်ဆီးမှုတရင်အချက်လက်တွေကိုကန့်သတ်မှုနဲ့လွတ်လပ်စွာတွေးခေါ်ပြောဆိုခွင့်စွေးခွင့်တွေကိုကန့်သတ်တောင်းမြင်နေတယ်လို့ကနေဒါနိုင်ငံကပြောပါတယ်အမေရိကန်တို့အရေးယူပြီးနောက်ပိုင်းကနေဒါနိုင်ငံအနေနဲ့ဗြိတိန်နိုင်ငံနဲ့ညှိနှိုင်းပြီးမြန်မာစစ်ကောင်းဆောင်တွေအပေါ်တက္ကပ်ပိတ်ဆို့မှုတွေကိုဒီကနေ့ကြေညာတာလို့လည်းပြောပါရယ်ဒါကမြန်မာပြည်သူတွေရဲ့စံနာနဲ့အခွင့်အရေးတွေကိုလစ်လူရှုနေတဲ့မြန်မာစစ်တပ်ကိုနိုင်ငံတကာကညင်ညွတ်ညွတ်နဲ့တုံ့ပြန်နေတာတွေလှုပ်ဆောင်နေတဲ့ဆိုတော့သတင်းစကားပါလိုက်တာလို့လည်းကနေဒါနိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိပါရယ်ဖေဖော်ဝါရီလတရနေ့အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်မြန်မာနိုင်ငံကိုဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီပေးရနေတဲ့အခြေအနေတွေပြောင်းလဲသွားပြီဖြစ်ကြောင်းနော်ဝေးနိုင်ငံကကြေညာလိုက်ပါတယ်။အဲ့ဒီအပြောင်းလဲကြောင်းနော်ဝေးနဲ့မြန်မာနိုင်ငံအစိုးရအဖွဲ့အစည်းတွေအကြားဆောင်ရွက်နေတဲ့အသိပညာပေးဆိုင်ရာအစီအစဉ်တွေအားလုံးကိုရပ်ဆိုင်းလိုက်ပြီးလို့နော်ဝေးအစိုးရကပြောပါတယ်။မြန်မာနိုင်ငံဟာအာရှမှာအစည်းအဝေးနိုင်ငံတစ်နိုင်ငံဖြစ်ပြီးအာဏာသိမ်းမှုကမြန်မာပြည်သူတွေအတွက်ပိုပြီးအခက်အခဲဖြစ်စေမယ်လို့ပြောပါရယ်အစိုးရချင်းဆက်ဆံနေတဲ့အစီအစဉ်တွေကိုရပ်ဆိုင်းလိုက်ချိန်မှာကုလသမဂ္ဂနဲ့လူမှုအဖွဲ့အစည်းတွေကတဆင့်ပေးရနေတဲ့အကူအညီတွေကိုတော့ဆက်လက်ပေးရသွားမယ်လို့နော်ဝေးနိုင်ငံကဖွံ့ဖြိုးတိုးတက်ရေးဝန်ကြီးဒက်အက်နဲအိုးစတိန်ကပြောပါရယ်2022ခုနှစ်အတွက်နော်ဝေးနိုင်ငံကမြန်မာနိုင်ငံကအစိုးရအဖွဲ့အစည်းတွေရဲ့ကျွမ်းကျင်မှုနဲ့စွမ်းဆောင်ရည်မြင့်တင်ရေးအတွက်နော်ဝေးကိုရိုနာ 66.5 သန်းဒေါ်လာ 9.8 သန်းပေးရဖို့ဘတ်ဂျက်ရထားထားတာဖြစ်ပါတယ်။နိုင်ငံတကာရဲ့နိုင်ငံရေးနဲ့စီးပွားရေးအားပေးကူညီမှုတွေလိုအပ်နေစေဖြစ်တာကိုမြန်မာနိုင်ငံအတွင်းကဒီမိုကရက်တစ်အင်အားစုတွေကပြသခဲ့ပြီးဖြစ်ကြောင်းဒါကြောင့်မြန်မာနိုင်ငံအတွင်းကလုပ်ငန်းအားလုံးကိုရပ်ဆိုင်းပြမှာမဟုတ်ကြောင်းနော်ဝေးနိုင်ငံကပြောပါရယ်လူကြိုးရေးကောင်စီမှာမြန်မာအာဏာသိမ်းကိစ္စကိုထက်သွင်းစဉ်းစားရေးအတွက်လူကြိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့နော်ဝေးနိုင်ငံကကြိုးပမ်းခဲ့ကြောင်းဖေဖော်ဝါရီ၄ရက်နေ့ကလူကြိုးရေးကောင်စီရဲ့ကြေညာချက်ကအကောင့်ဘက်ကဦးတည်တဲ့လောက်ရဖြစ်ပြီးအာဏာသိမ်းရမှာတာဝန်ရှိသူတွေကိုရှင်းရှင်းလင်းလင်းပြောကြားလိုက်တဲ့သတင်းစကားဖြစ်ကြောင်းနော်ဝေးနိုင်ငံကပြောပါရယ်ခင်ဗျ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုတုံ့ပြန်မှုအတွေ့အာဏာသိမ်းစစ်တပ်ခေါင်းဆောင်တွေရဲ့အမိမဲစီးရင်တစ်ခုပြည်စုဖို့ EU ဥရောပသမဂ္ဂနိုင်ငံကြားရေးဌာနကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတောင်းဆိုလိုက်ပြီးဖြစ်ပါတယ်။မနေ့တုန်းကဘယ်လ်ဂျီယမ်နိုင်ငံဘရက်ဆယ်မြို့မှာကျင်းပခဲ့တဲ့ EU နိုင်ငံကြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာအာဏာသိမ်းစစ်ကောင်ဆောင်တွေကိုတခတ်ပိတ်ဆို့မှုတွေချမှတ်တော်ဖို့အခုလိုသဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒါမဲ့ February 22ရက်နေ့ EU အဖွဲ့နိုင်ငံကြားရေးဝန်ကြီးတွေအဆုံးသတ်တွေ့ဆုံဆွေးနွေးပြတဲ့အခါအာဏာသိမ်းမှုမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးအရေးယူတန်ခတ်ပိတ်ဆို့မှုတွေချမှတ်သွားဖို့ဥရောပသမ္မတကအစီအစဉ်တွေချမှတ်နေတာလည်းဖြစ်ပါတယ်။ EU အဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံနဲ့တတိယအကြီးဆုံးကုန်သွယ်မှုတွေကိုပြုလုပ်နေတာဖြစ်ပါတယ်။ဒါပေမဲ့အခုချမှတ်မဲ့ပိတ်ဆို့မှုမှာတစ်ဖက်ကုန်သွယ်ရေးကိစ္စမပါဝင်စေဖို့လည်း EU အဖွဲ့ဝင်နိုင်ငံတွေကသဘောတူညီထားပါတယ်။မြန်မာပြည်သူတွေအကျိုးစီးပွားကိုထိခိုက်နိုင်တဲ့အရေးယူတန်ခတ်မှုတွေကိုရှောင်ရှားဖို့သူတို့ပြင်အားနည်းသူတွေကိုမထိခိုက်အောင်လှုပ်ဆောင်ဖို့ EU အဖွဲ့ကသဘောတူထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ရှေ့ဆက်မြန်မာနိုင်ငံနဲ့ဆက်သွယ်လှုပ်ဆောင်ရမယ့်ကိစ္စတွေအပေါ်တတိကြီးကြီးထားရပ်တည်လုပ်ကိုင်သွားဖို့ရှိတယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌ David Malpass ကကြေညာပွဲနေ့ကပြောပါတယ်။ဒါပေမဲ့လက်ရှိလှုပ်လှဆစီမံကိန်းတွေကိုတော့အပြည့်တိုင်လှုပ်ဆောင်သွားမယ်လို့သူကပြောပါတယ်။ကမ္ဘာ့ဘဏ်အနေနဲ့မြန်မာနိုင်ငံနဲ့တဘာဝတန်ခွေပိုင်လိုင်းစီမံကိန်းအသစ်တွေမရှိတော့သလိုလက်ရှိစီမံကိန်းတွေအတွက်ရှေ့ဆက်လှုပ်ဆောင်ဖို့အစုရှယ်ယာရှင်တွေစီကညွှန်ကြားချက်ကိုစောင့်ဆိုင်းနေတယ်လို့ပြောပါရယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူလိုက်တာနဲ့ဒေါ်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းလိုက်တဲ့အတွက်ရဲစစ်ဆန္ဒပြပွဲတွေပေါ်ပေါက်လာနေတဲ့အပေါ်မှာလည်းကမ္ဘာ့ပန်ရဲ့ငွေကြေးတောင်းတင်းခိုင်မာတဲ့အစုရှယ်ယာရှင်တွေအပါအဝင်အနောက်နိုင်ငံအစိုးရတွေကပြစ်တင်ဝေဖန်ပြောဆိုနေကြတာဖြစ်ပါရယ်မြန်မာနိုင်ငံတွင်စစ်အာဏာသိမ်းမှုကိုနှီးမျိုးစုံနဲ့ဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်လှုပ်ဆောင်နေတာ73ရက်မြောက်ပြည့်တဲ့မနေ့မှာတော့ရန်ကုန်မြို့ကဆန္ဒပြသူတွေကကားတွေကိုဖြင်းညင်းစွာအရှိန်ရှော်မောင်းပြီးဆန္ဒပြခဲ့ကြပါတယ်။အစိုးရဝန်ထမ်းတွေအလုံးမသွားပဲ CDM မှာပါဖို့အရေးယူရတယ်လို့အရှိန်ရှော့ဆန္ဒပြတဲ့အထက်ပါဝင်တဲ့သူက Reuters သတင်းကိုပြောပါတယ်။ကျွန်တော်
တို့အဲဝန်ထမ်းတွေကျွန်တော်တို့သူ့ဝန်ထမ်းတွေပေါ့နော်။သူ့ဝန်ထမ်းတွေအလုံးနည်းနည်းလေးနောက်ကျတယ်အလုံးမစင်းနိုင်ဘူးဆိုရင်ကျွန်တော်တို့ရှင်းရပါလေ။ဟုတ်ကဲ့ပါဘူး။ပါမျိုးလုံးနှလုံးမိုးလင်းမျိုးလုံးနှလုံးပွင့်ကလေးကကျွန်တော်ဒီစနစ်ကြီးအောင်မှာကျွန်တော်မရှင်းတတ်ကြပါဘူးကျွန်တော်အကြောက်တရားရင်နဲ့ကျွန်တော်တို့ဒီအသက်မဆက်ရှင်နေပါဘူးကိုပဲအဲဒါကြောင့်ကျွန်တော်ဒီစနစ်ကြဆုံးဖို့ပဲရည်ကြီးပါတယ်ကိုဟုတ်ကဲ့ပါကျွန်တော်တို့ရဲ့ပြည်သူအစိုးရပြန်တက်လာဖို့ပဲကျွန်တော်တို့ပြန်မတက်လာမချင်းကိုကျွန်တော်တို့တိုက်ပွဲဝင်နေမှာဖြစ်ပါတယ်ကိုဟုတ်ကဲ့ပ
ါကိုပိုင်ကားတွေတက္ကစီကားတွေနဲ့ဘတ်ကားတွေကိုရုံးတဲ့ချိန်မှာရန်ကုန်မြို့အတွင်းအရှိန်ချော်မောင်းပြီးလမ်းရင်ကျော်ပိတ်ဆို့အောင်ဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်အဲ့ဒီမတိုင်ခင်တရက်ကတော့ကားတွေပြန်ဟန်ဆောင်ပြီးနရီကိုပိတ်ဆို့ပြီးစစ်တပ်ရဲ့ရဲကားတွေမရွေရှားနိုင်အောင်လုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။မော်တော်ယာဉ်တွေနဲ့ဆန္ဒပြတဲ့ဤသူလမ်းပေါ်မှာစူးစီးပြီးလမ်းလျှောက်ဆန္ဒပြသူတွေကလည်းဆက်လက်ဆန္ဒပြခဲ့ကြပါတယ်။အာဏာသိမ်းထားတဲ့စစ်ကောင်စီကရွေးကောက်ပွဲလုပ်ပြီးမယ်လို့ကြေပေးထားတဲ့တိုင်အောင်အခုလိုဆန္ဒပြပွဲတွေရော့ကျသွားမယ့်အရေးချေကိုမတွေ့ရသေးပါဘူး။တနင်္ဂနွေလုံးကဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲဖန်စီထိန်သိမ်းခံရတဲ့ဒေါအောင်ဆန်းစုကြည်ကိုဆွေးကျက်တင်ထားတဲ့ကိစ္စကိုမလတရနေ့မှာကြားနာဖို့စတင်ပြုလုပ်ဖို့ရှိနေပါတယ်ခင်ဗျာ
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြမ်းရှိနေသေးတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ဇဝန်လန်ကဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာမြန်မာနိုင်ငံအရေးကိုအာရှဒေသတွင်အင်အားကြီး၃နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့ကြာတာပရိနေမှာဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဩစတြေးလျနိုင်ငံသားရေးဝန်ကြီးမရီစပိန်အိန္ဒိယနိုင်ငံသားရေးဝန်ကြီးဒေါက်တာအက်စ်ဂျိုင်းရှန်ကာနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတိုရှိမစ်ဆုမိုတေဂျီတို့ဟာကမ္ဘာစင်ကာပူတွေအတွက်လေးနိုင်ငံပူးပေါင်းဆောင်ရွက်တဲ့ Quad အဖွဲ့အစည်းအဝေးမှာမြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရအုပ်ချုပ်မှုအမြန်ပြန်ရလာစေဖို့အရေးတကြီးလိုအပ်နေကြောင်းဆွေးနွေးခဲ့ကြတာပါ။လေးနိုင်ငံနိုင်ငံသားရေးဝန်ကြီးတွေဟာကမ္ဘာစင်ကာပူကြီးတွေဖြစ်တဲ့ COVID-19 ကာယောဂါဆိုင်ရာတုံ့ပြန်ရေးနဲ့ပြန်လည်နလန်ထူရေးရာသီဥတုပြောင်းလဲမှုဆိုင်ရာတွေမှာလေးနိုင်ငံလက်တွဲဆောင်ရွက်နေတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြသလိုသတင်းမှဖြန့်ချိမှုတိုက်ဖျက်ရေးအကြမ်းဖက်ဝါဒဆွဲတိုက်ဖျက်ရေးနဲ့ရေချောင်းလုံခြုံရေးကိစ္စရပ်တွေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ထွန်းလာရေးအပါအဝင်ဒေသရင်းဒီမိုကရေစီခိုင်မာရေးဦးစားပေးလှုပ်ဆောင်ဖို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ ာရှဒေသကိုဦးစားပေးတဲ့အပြန်အလှန်ကူညီပံ့ပိုးမှုတွေလှုပ်သွားမှာဖြစ်ကြောင်းလေးနိုင်ငံနိုင်ငံရေးဝန်ကြီးတွေထားလောင်းခရီးပြုခဲ့ကြတဲ့အပြင်ရေချောင်းလွတ်လပ်ခွင့်နဲ့နိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုထောက်ခံပံ့ပိုးပေးတာအပါအဝင်အင်ဒိုပစိဖိတ်ဒေသတွင်လွတ်လပ်ပွင့်လင်းမှုရှိစေဖို့ပူးပေါင်းဆောင်ရွက်ရေးပုံမှုခိုင်မာအောင်လှုပ်ဆောင်ကြမှာဖြစ်ကြောင်းလည်းခရီးပြုခဲ့ကြပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ဟာမြန်မာအရေးနဲ့ပတ်သက်ပြီးလက်ရှိဖြစ်ရတဲ့အတွက်အထူးစိုးရိမ်ကြောင်းပြောကြားခဲ့သလိုမြန်မာစစ်ကောင်ဆောင်တွေအနေနဲ့ဖမ်းဆီးထားတဲ့မြန်မာအစိုးရကောင်ဆောင်တွေအရက်ဖက်အဖွဲ့အစည်းကကောင်ဆောင်တွေကိုပြန်လွတ်ပေးဖို့ရွေးကောက်ပွဲတွေမှာဖော်ပြထားပြီးဖြစ်တဲ့မြန်မာလူထုရဲ့ဆန္ဒကိုလေးစားဖို့ပြောဆိုထားပါတယ်။တရုတ်နိုင်ငံနဲ့ဥရောပသမဂ္ဂအကြားမနစ်နစ်ကိုမိုင်းကမူအားဖြင့်သဘောတူညီမှုရရှိထားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အပေါ် EU အဖွဲ့အတွင်းမှာရောအဖွဲ့ပြင်ပကပါဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။မကြသေးခင်မှာသဘောတူညီမှုရနိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့ဒီကုန်သွယ်ရေးသဘောတူညီချက်ဟာ EU အဖွဲ့အတွင်းကအာဏာပြိုင်ဆိုင်မှုကိုတရုတ်ဘက်ကမယိုသားစွာထိုးဖောက်ခြင်းကိုပြသလိုက်တာလို့လေ့လာသူတွေကဆိုပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်ဘက်က EU ပေါ်ချဉ်ကပ်ပုံကိုကြီးကြီးအားဖြင့်မတူညီတဲ့အုပ်စုတွေကိုသွေးခွဲလှုပ်ဆောင်နေတာကိုတွေ့ရကြောင်းဥပမာအားဖြင့်ဗဟိုနဲ့အရှေ့ဥရောပနိုင်ငံတွေကိုတအုပ်စုဗြိတိန်နိုင်ငံ EU အတွင်းမှာရှိနေစဉ်ကာလတုန်းကဂျာမနီပြင်သစ်နဲ့ဗြိတိန်တို့ကိုတအုပ်စုစသဖြင့်နိုင်ငံတစ်ခုချင်းစီရဲ့စီးပွားရေးဆိုင်ရာအကျိုးစီးပွားအပေါ်အာရုံစိုက်ပြီးချင်းကပ်ခဲ့ကြောင်းအဲ့ဒါဟာအလုပ်ဖြစ်တယ်ဆိုတာသိတာကြောင်းဘာလင်အခြေစိုက်ဂျာမန်နိုင်ငံသားဆက်ဆံရေးကောင်စီအာရှဌာနကဒီဒီကာစတန်တက်လိုကပြောပါတယ်တရုတ်ကဂျာမနီနိုင်ငံကိုချင်းကပ်ပုံကိုဥပမာပေးပြီးတက်လိုကပြောခဲ့တာဖြစ်ပါတယ်ဂျာမန်ထုတ်ကားတွေနဲ့ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံအတွင်းတင်သွင်းခွင့်ပြုခဲ့တဲ့အပြင်ဂျာမန်အစိုးရကိုနိုင်ငံရေးအရလည်းတမှုထူးခြားစွာမျက်နှာသာပေးခဲ့တယ်လို့တက်လိုကပြောပါတယ်တရုတ်နိုင်ငံကဝီဂါလူမျိုးတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတာဟာဥရောပရဲ့စံတန်ဘိုးတွေနဲ့ဖီလာဆန့်ကျင်ဖြစ်နေတာကြောင့်ဥရောပတိုက်တွန်းကအရဖက်အခြေပြုလူမှုအဖွဲ့အစည်းတွေကလည်းဒီကုန်သွယ်ရေးသဘောတူညီချက်ကိုကန့်ကွက်နေကြပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်ခံရတဲ့နိုင်ငံတွေကိုကူညီဖို့2021 COVID-19 မဟာဗျူဟာဆိုင်ရာပြင်ဆင်မှုနဲ့တုံ့ပြန်ရေးအစီအစဉ် SPRP ကိုထူထောင်လိုက်ကြောင်းနဲ့ဒီအစီအစဉ်အတွက်လိုအပ်တဲ့အလူငွေဒေါ်လာ1ဘီလီယံလိုအပ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာတာပတင်းနေမှာကြေညာပါတယ်။ဒါဟာ WHO ရဲ့ဒုတိယမြောက်အစီအစဉ်ဖြစ်ပြီး2020မဟာဗျူဟာအစီအစဉ်တုန်းက WHO အဖွဲ့ဝင်နဲ့တခြားအလူရှင်တွေကထည့်ဝင်ခဲ့တဲ့ရမုံငွေ 1.58 ဘီလီယံရှိခဲ့တယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါတယ်။ဒီရမုံငွေတွေဟာကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကရောဂါအတွက်ရှေ့တန်းကနေရင်ဆိုင်ဖြေရှင်းပေးနေရသူတွေကိုကူညီပေးဖို့ခွဲဝေပေးခဲ့ကြောင်းလည်းပြောပါတယ
် At the beginning of the year I issued a call to action to ensure that vaccination of health workers was underway in all countries
within the အလုံးကကျန်းမာရေးလုပ်သားတွေကိုဒီနှစ်အစကနေရက်ပေါင်း100အတွင်းကာကွယ်ဆေးအပြည့်ထိုးပေးဖို့နှစ်အစပိုင်းမှာပဲပန်ကြားချက်ထုတ်ပြန်ခဲ့တာဖြစ်ကြောင်းနဲ့တောက်ကြနေမှာဆိုရင်ရက်90ရှိသွားပြီဖြစ်ကြောင်းတိုးတက်မှုရှိနေပေမဲ့ရည်မှန်းချက်မပြည့်သေးကြောင်းပြောသွားတာဖြစ်ပါတယ်ဒီနှစ်အစီအစဉ်အတွက်ရည်မှန်းချက်6ခုထားရှိကြောင်းနဲ့ဒီယောဂါပိုကူးဆက်မှုရောကြလာဖို့ယောဂါရှိသူတွေနဲ့ထိတွေ့ဆက်ဆံမှုရောကြဖို့ဒီယောဂါဆိုင်ရာသတင်းအချက်အလက်များတွေမရစေဖို့အားနည်းသူတွေကိုအကာအကွယ်ပေးဖို့တည်ဆုံးနာမကျန်းဖြစ်မှုရောကြစေဖို့နဲ့ကာကွယ်ဆေးကုသရေးအပါအဝင်ယောဂါတက်ဖြည့်ရေးလုပ်ငန်းဆိုင်ရာကုထုံးတွေစစ်ပစ္စည်းနဲ့နိပညာဆိုင်ရာတွေအားလုံးတာတူညီမျှရရှိစေဖို့တွေပါဝင်ကြောင်းလည်းပြောပါတယ်ဒီအတွက်ရန်ကုန်ငွေ 1.96 ဘီလီယံလိုအပ်ကြောင်းလည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်မှုအမြင့်မားဆုံးအချိန်ကိုရောက်နေတာကြောင့်အရှေ့တောင်အာရှနိုင်ငံတွေအကြားကာကွယ်ဆေးထိုးရေးလုပ်ငန်းအတွက်ပူးပေါင်းဆောင်ရွက်ရေးအလေးပေးဆောင်ရွက်ကြဖို့အိန္ဒိယဝန်ကြီးချုပ်နာဒင်ဒရာမိုဒီကကြာတာပတိနေ့မှာပြောကြားလိုက်ပါတယ်။
किसानों ने यह तय कर लिया है कि ये तीन कानून वापस करने का मतलब हमारी जीवन से जुड़ी हुई है हमारे भविष्य से
दीता रे ने कबा तलवा का कागवे ဈေးကိုအမြန်ဦးစားပေးဖြန့်ပြုဖို့မျှော်လင့်ထားသလိုပူပေါင်းဆောင်ရွက်မှုနဲ့ခံကိုင်းမှမှထောက်ခံမှုလည်းရှိကြမှာဖြစ်သောဒေတာတွင်းနဲ့ကမ္ဘာတလောကကာကွယ်ဆေးကိုအမြန်ဦးစားပေးဖြန့်ပြုဖို့မျှော်လင့်ထားသလိုပူပေါင်းဆောင်ရွက်မှုနဲ့ခံကိုင်းမှမှထောက်ခံမှုလည်းရှိကြရမှာဖြစ်ကြောင်းပြောသွားတာပါပြခဲ့တဲ့နှစ်တွေတုန်းကလည်းကျမရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကနေအောင်မြင်မှုတွေရရှိခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။တောင်အာရှဆင်နေငံဖြစ်တဲ့အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊မော်လ်ဒိုက်ဖ်၊မော်ရီရှပ်စ်၊နီပေါ၊ပါကစ္စတန်ဆီရှဲနဲ့တိတိနဲ့ကပူးပေါင်းဆောင်ရွက်တဲ့ COVID-19 ကာယရောဂါဆိုင်ရာစီမံခန့်ခွဲရေးအလုပ်ရုံဆွေးနွေးပွဲမှာအိန္ဒိယဝန်ကြီးချုပ်ကပြောသွားတာပါ။ဒါ့အပြင်ဆေးပညာရှင်တွေအတွက်အထူးဗီဇာအစီအစဉ်ချထားပေးဖို့လည်းအကြံပြုခဲ့ပါတယ်။အိန္ဒိယနိုင်ငံဟာ AstraZeneca ထုတ်Covishield နဲ့အိန္ဒိယက Bharat Biotech ကုမ္ပဏီထုတ် ကိုဗာစင်ကာကွယ်ဆေးအဓိကဖြန့်ဖြူးတဲ့နိုင်ငံဖြစ်ပြီးမြန်မာအပါအဝင်အင်းကြီးကြီးနိုင်ငံတချို့ကတော့ရောင်းချတင်ပို့နေတာဖြစ်ပါတယ်
သတင်းတွေကိုကိုရင်းမင်းထွန်းနဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပေးကြတာပါအခုတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးပါရမယ်မြန်မာနိုင်ငံမှာအရက်သားအစုအဝေးကိုဖယ်ရှားပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာကိုဆန့်ကျင်တဲ့လမ်းမပေါ်ထွက်ဆန္ဒပြမှုတွေကိုအာဏာပိုင်တွေကထိန်းချုပ်ဖို့ကြိုးစားနေတဲ့ကြားကပဲနေရာမှနှက်မှာဆန္ဒပြပွဲတွေကဆက်ပြီးပေါ်ပေါက်နေတာပါဒီဆန္ဒပြလှုပ်ရှားမှုတွေကိုလုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းဖို့ကြိုးစားရကနေထိတ်တိတ်ပြက်တနာဖြစ်မှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်အပြည့်အစုံကိုတော့ရန်ကုန်မှာကိုရိုင်းသတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်မတ်ဆုစုကပြောပြပေးပါမယ
်မြန်မာနိုင်ငံနေရာအနှက်မှာဆန္ဒပြပွဲတွေသတင်းနှစ်ပတ်နီးပါးကြာအောင်အရှိန်ကောင်းနေတာကြောင့်အာဏာပိုင်တွေဘက်ကထိန်းချုပ်ဖို့ကြိုးစားတာတွေလည်းရှိလာပါတယ်ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရန်ကုန်မြို့ကအချက်ချကြတဲ့နေရာတွေမှာဆိုရင်လေလုံခြုံရေးတပ်ဖွဲ့တွေကိုအင်အားတိုးမြင့်ချထားတာတွေ့ရတယ်လို့မင်းညာပိုင်းကလေးကလမ်းတွေမှာအကာအရန်အတားအဆီးတွေလုပ်ဖို့ပြင်ဆင်တာတွေလည်းရှိခဲ့တာပါဒါကြောင့်လဲဆန္ဒပြပွဲကိုသွားဖို့အစောပိုင်းမှာစိုးရိမ်ပူပန်မှုတွေရှိခဲ့တယ်လို့ဒီကနေ့စုလေဖေးကအနီးကလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကိုတန့်စင်ကပြောပါတယ
်ဒီနေ့ကတော့မှဟိုကျွန်တော်တို့ဆက်ဆက်ထွက်ကျင်တော့စိတ်ပူပါတော့သူတို့အဲ့လိုဂျိုးပြီးတော့သူတို့ညကလေးပြင်ဆင်ထားတာတွေရှိခဲ့တာပါအဲ့မဲ့ချက်ချင်းမှုရပြီးသွားပါတယ်ကျွန်တော်လည်းလမ်းပါပဲရှိသေးတယ်ကိုအိမ်တော့မရောက်သေးဘူးထိတွေ့မှုတော့မရှိဘူးကောတော့မှအဲ့လိုတော့ပြောလို့ရတယ်ဒါပေမဲ့ဒီညနေလောက်အချိန်ထိကဘယ်လိုဆက်ဖြစ်မလဲတော့မသိဘူးကျွန်တော်အခုစုကရင်နေပြန်လာတော့တချို့အဖွဲ့ကြီးပြန်ခဲ့တဲ့အဖွဲ့ရှိတယ်ကော
တန်းနဲ့ချီတဲ့လူလူကအင်အားပြဖို့လှုံ့ဆော်ပြီးမနေ့တုန်းကဆန္ဒပြပွဲမှာကားရီရင်တွေဆက်ပြတ်တယ်ဆိုပြီးလမ်းတွေပေါ်မှာပိတ်ဆို့ရတဲ့လှုပ်ရှားမှုတွေကြုံတွေ့ခဲ့ရပြီးတဲ့နောက်ရန်ကုန်မြို့ကတချို့နေရာတွေမှာရင်တွေကိုဖယ်ရှားနိုင်မဲ့ဆရံနေရာတွေကိုလည်းအာဏာပိုင်တွေကအသိပြင်ဆင်ထားကြတာပါဒါပေမဲ့လည်းဆန္ဒပြသူတွေကဒီကနေ့လှုပ်ရှားမှုအတွင်းပုံစံတစ်မျိုးပြောင်းပြီးကားတွေကိုနှိမ့်နိုင်များနှိမ့်အောင်အရှိန်လျှော့မောင်းတာလူကူးမြင့်ကြမှာအုပ်စုလိုက်နန်းကူတာမျိုးတွေနဲ့လုံခြုံရေးအာဏာပိုင်တွေဆန္ဒပြသူတွေစီအလွယ်တကူမရောက်နိုင်အောင်ပိတ်ဆို့တားဆီးတာတွေလည်းတွေ့ရပါတယ်အလုံးမစင်းမဲ့အမှုနည်းနဲ့ကန့်ကွက်တာတွေလမ်းပေါ်ထွက်ဆန္ဒပြတာတွေသတင်းနှစ်ပတ်လောက်ကြာတဲ့အချိန်မှာတော့အာဏာပိုင်တွေဘက်ကလှုပ်ရှားမှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းလာနေတာကြောင့်ထိတ်တိုက်ရင်ဆိုင်ပြဿနာမဖြစ်အောင်လည်းဆန္ဒပြသူတွေတည်ထားနေကြပါတယ်။ရန်ကုန်မြို့ကဆန္ဒပြလူငယ်တအူးကတော့လုံခြုံရေးတပ်ဖွဲ့တွေနဲ့တက်နိုင်မများထိတ်တိုက်မတွေ့အောင်ကြိုးစားနေတယ်လို့ပြောပါတယ်
။ဒီနေ့ကတော့ညီမတို့တက်နေတော့မဆုံးဘောနော်အမှဟုတ်။မနေ့ကညီမတို့တက်ဒီမှာလည်းထိုင်တဲ့ပေါ့နော်။ဒီနေ့တော့လမ်းကြောင်းကတော့အချင်းပြပါတယ်ဒီနေ့ကလည်းလမ်းကြောင်းလေးပြောညီမတို့နည်းနည်းဆော့ဆော့ပြင်လာတယ်ပေါ့နော်အရှိမာတော့တို့ရှိသေးရဲ့ဆိုတော့ဒါဆက်ဖြစ်တာလေညီမတို့မပြီးခဲ့ဘာဘူးဟုတ်ကဲ့ဟုတ
်ရန်ကုန်မန္တလေးနေပြီးတော့ပါဝင်မြန်မာနိုင်ငံနေရာအနှံ့မှာဒီကနေ့နဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးမှုတွေဖမ်းဆီးဖို့ဝန်ထမ်းထုတ်တာတွေလည်းရှိနေပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကတော့ငင်းညံ့စွာဆန္ဒပြလှုပ်ရှားသူတွေကိုအင်အားသုံးနှိမ်နင်းတာတွေဖမ်းဆီးအရေးယူတာတွေမလုပ်ဖို့ကိုလည်းတတိပေးထားပါတယ်ရှင်
။ရန်ကုန်ကသတင်းတော့မဆုစုတင်ပြပေးကြတာပါ။မြန်မာနိုင်ငံဆက်လူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကမြန်မာလူငယ်တွေရဲ့အကြမ်းမဖက်တဲ့အနေနဲ့ဆန္ဒပြကန့်ကွက်မှုတွေနဲ့တူရဲနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းဖက်မှုတွေဖြစ်မလာအောင်ကာကွယ်ပေးတဲ့နည်းသစ်တွေအတွက်အမတန်ဂုံယူလေးစားမိတယ်လို့ထုတ်ဖော်ပြောကြခဲ့ပါတယ်ဒီသတင်းပတ်အတွင်းအကြမ်းဖက်ဖြိုခွဲမှုတွေဖြစ်လာနိုင်တယ်လို့သူကသတိပေးခဲ့ပေမဲ့ဒီလိုဖြစ်မလာခဲ့တဲ့အတွက်စိတ်သက်သာရာရတယ်လို့လည်း VOA နဲ့တွစ်ဆုံမေးမြန်းခန်းမှာပြောကြားလိုက်ပါတယ်ဒီကြောင်းမာဂရက်ဘက်ရှာရဲ့သတင်းပေးပို့ချက်ကိုမတ်ခွာညိုကပြောပြပေးပါမယ
်မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကမြန်မာပြည်ကလူငယ်တွေရဲ့အကြမ်းမဖက်တဲ့နည်းနဲ့စန့်ကျင်ဆန္ဒပြမှုတွေနဲ့အတူရဲနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကပါအကြမ်းဖက်မှုတွေဖြစ်မလာအောင်ကာကွယ်ပေးတဲ့နီးသစ်တွေအတွက်အင်မတန်ဂုဏ်ယူလေးစားမိတယ်လို့ထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီသတင်းပတ်အတွင်းအကြမ်းဖက်ဖြိုခွဲမှုတွေဖြစ်လာနိုင်တယ်လို့သူကသတိပေးခဲ့ပေမဲ့ဒီလိုဖြစ်မလာတာအတွက်စိတ်သက်သာရာရခဲ့တဲ့အကြောင်း VOA နဲ့အင်တာဗျူးမှာပြောခဲ့တာပါ။ဒီအကြောင်းမာဂရက်ဘက်ရှီယာပေးပို့ထားတဲ့သတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါမြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကမြန်မာလူငယ်တွေဟာလွတ်လပ်မှုကိုခံစားခဲ့ကြရပြီးဖြစ်လို့စစ်အုပ်ချုပ်ရေးအောက်မှာတိုင်းပြည်နောက်ကျောင်းပြန်သွားမှာကိုလက်ခံကြမှာမဟုတ်ဘူးလို့ပြောပါတယ်။ဒီနေ့ခေတ်မြန်မာလူငယ်တွေကိုတကက်ကိုဂုဏ်ယူအားကျမိတယ်လို့လည်းဗုဒ္ဓဦးနေက VOA နဲ့အင်တာဗျူးမှာသူကပြောခဲ့တာပါ။
And I'm really impressed with the young people. You know, they have You know, I was told, look, you know, many have learned about life in under the
tap. ကျိုးကျိုးရောက်မှာသူတို့မိဘဘိုးဘွားတွေခက်ကဘလူနေထိုင်ခဲ့ကြရသလဲဆိုတာကိုသိထားကြပြီပါဘီ။နောက်ပြီးတော့လည်းပြီးခဲ့တဲ့9နှစ်အတွင်းဒီမိုကရေစီဖြစ်စဉ်ဟာတိတ်ခီးမတွင်ခဲ့ဘူးဆိုပေမဲ့လွတ်လပ်မှုဆိုတာဘယ်လိုလဲဆိုတော့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာသင်ပင်ဖွဲ့စည်းခွင့်သားတဲ့အခြေခံအခွင့်အရေးတွေရဲ့အရသာတွေကိုခံစားခဲ့ကြဘူးတာကြောင့်စေုပ်ချုပ်ရေးအောင်ပြန်ရောက်ရတာမျိုးကိုလည်းလူငယ်တွေကမလိုလားကြတော့ပါဘူး
။နိုဝင်ဘာလရွေးကောက်ပွဲမှာနိုင်ရခဲ့တဲ့အနာရ NLD ပါတီနဲ့စစ်ဖက်တို့ကြားတင်းတင်းမာမာဖြစ်ခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ၁ရက်နေ့မှာခုလိုအနာသိမ်းတဲ့အထိဖြစ်သွားတာပါ။ရွေးကောက်ပွဲမှာမဲလိမ့်နေဆိုတဲ့ဆွဆွဲချက်နဲ့NLD ပါတီအနံရတာကိုစစ်တပ်ဘက်ကအတိမတ်ပြုဖို့ညှင်းဆိုထားပါတယ်။ NLD ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့သမရဥဝင်းမြင့်တို့ကိုလျှို့ဝှက်ရုံထုတ်စစ်ဆေးမယ်ဆိုတဲ့သတင်းတွေကြောင့်မနေ့ဗုဒ္ဓနေ့ကစုဝေးခဲ့ကြတဲ့ရန်ကုန်မြို့စန္ဒပြပွဲတွေကိုရဲနဲ့လုံခြုံရေးတပ်ဖွဲ့တွေကအင်အားအလွန်ကျွန်းသုံးပါကိုလည်းအကြီးကျယ်စိုးရိမ်နေခဲ့ကြတာပါ။ဒါပေမဲ့ကြမ်းဖက်ဖြိုခွဲမှုဖြစ်မသွားခဲ့ပါဘူး
။ Having their cars suddenly break down.In the middle of the street and suddenly there's many cars breaking down in the middle of the street and so
အလကောင်မှာကားပြတဲ့ဆိုပြီးရထားကြတဲ့ကားတွေကြောင့်ဆန္ဒပြသူတွေစီတွားနေတဲ့ရဲတပ်ဖွဲ့တွေနဲ့စစ်ကားတွေဟာခီးမပေါက်ခဲ့ပါဘူးသူတို့ရဲ့စန့်ကျင်ကန့်ကွက်မှုနှီးတွေဟာတိတ်ပြီးစမ်းသစ်စိတ်ကူးကောင်းလာပါတယ်ဒီလူငယ်လေးတွေရဲ့အင်မတန်ပြောင်မြောက်ထူးခြားတဲ့စန့်ကျင်ဆန္ဒပြမှုတွေကိုစောင့်ကြည့်နေရတာကလေးစားဂုဏ်စရာကောင်းလာပါတယ်ဒါမှတကယ်မဟာလူသားစစ်စစ်တွေတကယ်ဒီနေ့ခေတ်လူငယ်စစ်စစ်တွေပါသူတို့အနာဂတ်အတွက်အရာရာကိုစွန့်လွတ်အနစ်နာခံပြီးအနေရကြကအဆန်းကုန်ကြိုးစားနေကြတဲ့လူငယ်တွေပ
ါဒီသတင်းပတ်ထည့်အကြီးကျယ်ကြမ်းဖက်ဖြိုခွဲခံရမယ်လို့သူကကြိုတင်တွက်ဆထားခဲ့ပေမဲ့လူငယ်တွေရဲ့ဖြတ်ထုတ်ညံတဲ့ပြည်သူတွေရဲ့ဟန်ချက်ကြီးပူပေါင်းပါဝင်မှုတွေကြောင့်အကြမ်းဖက်မှုအခြေအနေထိရောက်သွားခဲ့တာကိုစိတ်သက်သာရာရခဲ့တယ်လို့လည်းအင်ဒရူးစ်ကပြောပါတယ်ဒါပေမဲ့လည်းစစ်တပ်နဲ့စစ်ဘုံချုပ်တွေကဘာမဆိုလှုပ်ချင်ရထလုံမဲ့အခြေအနေရှိနေတာကြောင့်စိုးရိမ်နေတော့မယ်လို့လည်းသူကပြောပါတယ်အန်ဒီရွရှိနေတဲ့ကြားကပဲပြည်သူတွေဟာတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့နိုင်ငံသားတွေရဲ့တာဝန်ရှိတဲ့အတိုင်းစက်ပြီးစန္ဒဖော်ထုတ်ဖို့လိုလားနေကြတော့မယ်လို့လည်းသူကပြောပါတယ်ကုလလူခွင့်ရေးကောင်စီကတာဝန်ပေးရထားတဲ့လက်တဲ့လူခွင့်ရေးအထူးကိုယ်စားလှယ်အန်ဒရူးစ်ကစစ်တပ်ကအုပ်ချုပ်နေသမျှမြန်မာနိုင်ငံနဲ့စီးပွားရေးဆက်သွယ်မလုပ်ကြဖို့နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေကိုဒီသတင်းပတ်ထဲမှာပဲတိုက်တွန်းခဲ့တာပါလုပ်ငန်းရှင်တွေဟာပြည်တွင်းအခြေအနေတည်ငြိမ်ဖို့အာမခံချက်ရှိဖို့နဲ့တရားဥပဒေစိုးမိုးမှုတွေအတွက်လိုလားကြပြီးဒါတွေမရှိဘဲနဲ့တော့သူတို့ယဉ်နီးမြုံလန့်ဖို့မစွန့်စားရဲကြဘူးလို့လည်းသူကပြောပါတယ်ဘယ်ရှုထောင့်ကကြည့်မလဲကိုချင်းသိခါပိုင်းတရားဝင်မှုနဲ့စီးပွားရေးအခြေအနေဘယ်ဘက်ကပဲကြည့်ကြည့်အခုလိုစစ်အာဏာသိမ်းမှုကဘာအဓိပ္ပာယ်မှမရှိဘူးဒါကိုဘယ်သူမှအတိမတ်မပြုဘူးလို့လည်းသူကပြောပါတယ် Mr. Andrews ကမြန်မာနိုင်ငံရေးအတွက်စီးပွားရေးပိတ်ဆို့တံခတ်မှုတွေနဲ့မြန်မာနိုင်ငံကိုလက်နက်မယောင်းချကြဖို့နောက်ပြီးစန့်ကျင်ကန့်ကွက်နေတဲ့ပြည်သူတွေကိုစစ်အုပ်ချုပ်ရေးစန့်ကျင်မှုဟာသူတို့ကြည့်ပဲမဟုတ်ဘူးဆိုတာကိုပြသဖို့အတွက်စန္ဒပြနေကြတဲ့မြန်မာပြည်သူတွေကိုအားပေးထောက်ခံကြပါလို့လည်းနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းသွားခဲ့ပါတယ်ရှင်ကျွန်မခွာညိုပါ
ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံတွင်းဆန္ဒပြမှုတွေအပေါ်မှာအမြင်ကိုကြားခဲ့ကြရတာပါအခုလိုစစ်တပ်ကနေအာဏာသိမ်းယူအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေကိုအကာအကွယ်ဆက်ပြီးပေးဖို့အတွက်မဖြစ်နိုင်တော့ဘူးလို့ယုံကြည်တဲ့အတွက်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ထက်ဝက်ကျော်လောက်နှုတ်ထွက်လိုက်ကြပါတယ်အပြည့်အစုံကိုတော့ကိုညံဝင်းအောင်ကဆက်ပြီးပြောပြပေးမှာပါ
အယတ္တအစိုးရကိုဖေရှားပြီးဖေဖော်ဝါရီ1ရက်နေ့ကစလို့အာဏာရယူခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဟာပြည်သူတွေနဲ့သတင်းသမားတွေရဲ့ငကိုရှင်ရင်းဆွဲလွတ်လပ်ခွင့်ကိုထိန်းချုပ်နိုင်ဖို့တင်းကျပ်တဲ့ညွှန်ကြားချက်တွေဥပဒေပုံမှန်တချို့ပြင်ဆင်ဖြည့်ဆွတ်တာတွေသတင်းတော်တွေကိုရိုက်နှက်ဖမ်းဆီးတာတွေပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာလုပ်ခဲ့တာပါအဲ့ဒီအချက်တွေကိုကြုံကြည့်ပြီးမြန်မာနိုင်ငံသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်အကာအကွယ်ပေးနိုင်ဖို့ခဲယဉ်လာမယ့်အရေးကိုတွေးရင်သူတို့အနေနဲ့သတင်းမီဒီယာကောင်စီ MPC ကနေနှုတ်ထွက်ကြတာဖြစ်ကြောင်းMBC မှာတွဲဖက်အတွင်းမှုတစ်အဖြစ်တာဝန်ယူခဲ့တဲ့ဦးမြင့်ကျော်က VOA ကိုပြောပါတယ
်။သတင်းမီဒီယာကောင်စီမှာအဖွဲ့ဝင်26ယောက်ရှိတယ်။အခုနှုတ်ထွက်တာကတော့အရေးတွက်အဖြစ်15ယောက်။ကျွန်တော်အပါဝင်နောက်တွင်မှုဦးကျော်စွာမင်းတွဲဖက်တွင်မှုကိုတန်လွန်ဆောင်ထက်နောက်တစ်ခါကောင်စီဝင်တွေတဲကဆိုဦးကျော်မင်းဆွေတို့ဦးတေရလိုင်းတို့နှုတ်ထွက်ကြတာပေါ့။25ယောက်စစ်စစ်ပေါင်း15ယောက်နှုတ်ထွက်ကြတယ်။ ဟိုကြံရှိခဲ့တာတော့ယာယီဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့တခြားသောကောင်စီဝင်တွေကြံရိတ်ခဲ့တာပေါ့နော်ဆိုတော့ဟိုဘာကြောင့်နှုတ်ထွက်ရလဲလို့ဆိုရင်တော့ဒီအာဏာသိမ်းပြီးတဲ့နောက်မှာသတင်းလွတ်လပ်ခွင့်အတွက်ရောသတင်းသမားတွေရဲ့လုံခြုံရေးအတွက်ရောဒီကောင်စီကဟိုအရင်အနေထားမျိုးဘယ်တော့ထိကာကွယ်ပေးနိုင်မလဲဆိုတဲ့အပေါ်မှာမရေရာတော့ဘူးပေါ့နော်ဒီကနေပတ်မှာဖြစ်ခဲ့တဲ့သတင်းသမားတွေနဲ့ပတ်သက်တဲ့ကိစ္စတွေလည်းရှိတယ်။သတင်းလွတ်လပ်ခွင့်နဲ့သက်ဆိုင်တဲ့ဥပဒေပြင်ဆင်တာတွေဥပဒေတွေရှိတယ်။ဆိုတော့အဲ့ဒီဟာတွေပေါ်မှာသုံးသပ်ပြီးကျွန်တော်တို့တော့ဟိုလွတ်လပ်လပ်လောက်ဖို့အရင်အနေထားနဲ့လောက်ဖို့မဖြစ်နိုင်တော့ဘူး။ကာကွယ်ပေးဖို့လည်းမလွယ်ကူတော့ဘူးမဖြစ်နိုင်တော့ဘူးလို့ယူဆလို့ပေါ့နော်။ဒါနှုတ်ထွက်တိုင်းကြတာဖြစ်ပါလား
။အာဏာသိမ်းပရမနီကနေဒီကနေ့အချိန်ထိသတင်းသမားတွေရင်ဆိုင်ခဲ့ရတဲ့အန်ဒီရယ်ကိုလည်းဦးမြင့်ကျော်ကရှင်းပြပါတယ်။
အနာသိနေနေပထမတရက်မှာတော့ဒါဟိုရေးတက်ဖွဲ့ရုံလုံးကြီးတို့ဘက်ကလောက်တာမဟုတ်ဘူးသို့တော့ထောက်ခံတဲ့မြို့သားရေးအင်အားစုတွေဘက်ကဆန္ဒပြတဲ့သူတွေကတရင်နောက်တယောက်ကိုရိုက်လိုက်တာပါနော်နောက်အဖြစ်ပြက်တွေကတော့ဒီကချင်ပြည်နယ်မှာညဘက်ဆန္ဒပြမှုဖြစ်ပေါ်ရဲအဲ့မှာရေးတို့တက်တို့ကဖြုတ်ခွဲတဲ့အချိန်မှာတရင်လိုက်လွင့်နေတဲ့တရင်သမား9ယောက်ကိုတညဖမ်းဆီးထိန်သိမ်းတာတော့အဲ့ဒီအဖြစ်ပြက်ဖြစ်တာတွေရှိတယ်နောက်ကမန္တလေးမှာဒီဖြိုခွဲတဲ့အခါမျိုးမှာသတင်းသမားတွေကိုပို့ပြီးတော့ပြစ်မှတ်ထားပြီးတော့တိုက်ခိုက်တာတွေသတင်းသမားတယောက်ဟိုရိုက်နှက်ခံရတယ်ပြီးတော့မှပြန်လွှတ်ပေးလိုက်တာရှိတယ်ပေါ့နော်အဲဒီလိုကိစ္စတွေကတစ်ခုမကဖြစ်လာတယ်ဒီကိစ္စတွေဒီထက်ပိုပြီးဖြစ်လာရင်လေဟိုသတင်းသမားတွေရဲ့အခွင့်အရေးစသဖြင့်သတင်းသမားတွေရဲ့လုံခြုံရေးကိုကောင်စီနေနဲ့ဆက်သွယ်ဖြေရှင်းဖို့အတွက်လုံလောက်တဲ့အတိမတ်ပြုမှုမရှိတော့တာကျွန်တော်တို့တွေ့ရတယ်ဒါကလည်းနှုတ်ထွက်ဖို့အတွက်ဟုတ်စီဆိုတဲ့အကြောင်းတစ်ချက်ပေါ့နော
်ဖေဖော်ဝါရီ16ရက်အင်္ဂါနေ့နေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာတော့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဇော်မင်းထွန်းကသတင်းလက်ခွင့်နဲ့ပတ်သက်လို့စစ်ကောင်စီကအာမခံနိုင်တယ်မခံနိုင်ဘူးဆိုတာကိုယတိပြပြောဆိုသွားတာမျိုးမရှိဘဲသတင်းသမားတွေအနေနဲ့ကျင့်ဝတ်စည်းမျဉ်းပေါင်တွေကသာလှုပ်ဆောင်ကြဖို့ကိုသာတိုက်တွန်းသွားပါတယ
်သတင်းမီဒီယာနဲ့ပတ်သက်ပေါ်ကြအာမခံခြင်းမခံခြင်းတို့ကနံပါတ်1ကတော့အာမလည်းမခံနိုင်ဘူးလုတ်ပါမယ်လို့လည်းမပြောဘူးမလုတ်ပါဘူးလို့မပြောဘူးဥပဒေနဲ့အညီပဲဆောင်ရွက်မယ်လို့ပဲပြောချင်ပါတယ်အဓိကတော့သတင်းမီဒီယာများအနေနဲ့သူ့ရဲ့ကျင့်ဝတ်တွေစီမင်းစည်းကမ်းတွေချိပြီးဖြစ်တဲ့အခါမှာအဲ့ကျင့်ဝတ်တွေစီမင်းစည်းကမ်းတွေနဲ့အညီလှုပ်ဆောင်တယ်ဆိုရင်တော့သတင်းမီဒီယာများသမားများအတွက်ပို့ပြောကြကောင်းတယ်လို့ပြောချင်ပါတယ်ကျွန်တော်တို့အနေနဲ့ဒီဟာနဲ့ပတ်သက်ပြောကြသတင်းမီဒီယာများကိုချင်းချောက်ချင်းလုတ်နေတာမျိုးမဟုတ်ပါဘူ
းဒီသတင်းစာရှင်းလင်းပွဲမတိုင်ခင်တည်းကမှမြန်မာနိုင်ငံရဲ့သတင်းလောကသတ္တုထမှန်တိုင်းကိုအတိအမှတ်ပြုသွားမယ်လို့တက်ချုပ်ဗိုလ်ချုပ်မှူးကြီးမြန်အောင်လှိုင်ကလည်းပြောခဲ့ပါတယ်။ဒီလိုပြောဆိုမှုတွေရှိပေမဲ့လက်တွေ့မှာတော့သတင်းရေးသားမှုနဲ့ပတ်သက်လို့ပြည်ညာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ကန့်သတ်တာပုံမှန်905နဲ့ပတ်သက်လို့ပြင်ဆင်ချက်လုပ်တာစိုက်ဘာဥပဒေမူကြမ်းကိုပြဋ္ဌာန်းဖို့ကြိုးပမ်းနေတာတွေဟာသတင်းလောကအတွက်ကြီးမားတဲ့ခြိမ်းခြောက်မှုတွေဖြစ်လာတယ်လို့ဦးမြင့်ကျော်ကသုံးသပ်ပါတယ်။
ကျန်ကျဲဝန်ကြီးဌာနတစ်ဆင့်သတင်းမီဒီယာတွေရောသတင်းသမားအဖွဲ့အစည်းတွေရောကောင်စီတွေရောပေးပို့ရတဲ့ဒီသကလုံးသုံးနှုန်းကိုစစ်ကောင်စီစစ်အာဏာသိမ်းတဲ့အစိုးရကပြည်ထောင်မျိုးတွေမတုံ့ညဆိုတဲ့ဟာမျိုးကန့်သတ်ချက်ကိုကြည့်ရင်ဒါကန့်သတ်မှုတွေရဲ့ပထမဆုံးအစခြေလှမ်းလို့ကျွန်တော်တို့ယူဆတာပေါ့လားဥပမာအားဖြင့်အခုပြောမယ်ဆို95ခွေ95ကကြီးစတဲ့124ခလိုမျိုးမှသွားပြီးဖြည့်ဆွတ်တဲ့ဟာတွေပေါ့နော်အဲ့ဒါတွေကြည့်လိုက်ရင်အခုအမှုပညာရှင်တွေကိုဟိုဝရန်ထုတ်တယ်လို့ပဲတကြလှုပ်ရှားသူတွေဝရန်ထုတ်တယ်လို့ပဲဟိုမီဒီယာသမားတွေလည်းတစ်ချိန်မဟုတ်တစ်ချိန်မှာဒီဟာမျိုးနဲ့ဟိုဝရန်ထုတ်ခံနိုင်တယ်ဖန်ဆီးထောင်ချခံနိုင်တယ်နောက်တစ်ခုကတော့အဲ့လိုစိုက်ဘာလုံခြုံရေးဥပဒေလိုမျိုးအလော်ဒီပြတ်ထမ်းမှုလုပ်တယ်ပေါ့ဆိုတော့အဲ့ဒီဟာမျိုးကလည်းတာမန်ပြည်သူလူထုကလွတ်လပ်ခွင့်နဲ့လည်းဆိုင်တယ်လို့ပဲသတင်းသမားတွေရဲ့သတင်းညှိတာမှုနဲ့လည်းအငြင်းတန်းဒီဟာနဲ့ချိန်ချောင်းနိုင်တယ်ဒီဟာနဲ့အရေးယူနိုင်တဲ့ဖန်ဆီးနိုင်တဲ့အနေအထားမျိုးတွေဖြစ်လာနိုင်တယ်ပေါ့နော
်လက်တလုံးမှာ MPC Media Council ကိုတော့ယာယီဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဒေါက်တာမျိုးတန့်တင်ကဦးဆောင်နေပြီးအဖွဲ့ဝင်26ယောက်ရှိတဲ့ MPC တွေကနေလောလောဆယ်15ဦးနှုတ်ထွက်တယ်ဆိုပေမဲ့ရှေ့ဆက်ပြီးလဲနှုတ်ထွက်ကြအောင်မယ်လို့သိရပါတယ်ခင်ဗျာ
ကိုညဝင်းအောင်ကဆက်သွယ်မေးမြန်းတင်ပြပေးကြတာပါအခုတော့နိုင်ငံတကာကနေမြန်မာပေါ်အရေးယူတန်းခတ်မှုတွေကတခုကိုတင်ပြပေးကြပါတယ်EITI လို့ခေါ်တဲ့တွင်းထွက်သင်ရန်စတာထုတ်လုပ်မှုပွင့်လင်းမြန်တားရေးနိုင်ငံတကာအဖွဲ့ကြီးကနေမြန်မာနိုင်ငံပေါ်မှာ2014မှာစပြီးအဖွဲ့ဝင်နိုင်ငံဖြစ်လာမှုကို ရာကြီးရဆိုင်မှုရှိနေပြီပါ။အခုလိုရဆိုင်ဖို့အတွက်သူတို့ဘက်ကနေတောင်းဆိုတာလို့မြန်မာနိုင်ငံ EITA အဖွဲ့ဝင်ဖြစ်လာရေးကြိုးပမ်းဆောင်ရွက်ခဲ့တဲ့အဖွဲ့ဝင်ဟောင်းတူကလည်းပြောပါတယ်။မြန်မာနိုင်ငံစစ်အာဏာသိမ်းပြီးနောက်တနေ့မှာပဲ EITA ဥက္ကဋ္ဌနယူးဇီလန်ဝန်ကြီးချုပ်ဟောင်း Helen Clark ကအထူးစိုးရိမ်တယ်လို့ကြေညာချက်ထုတ်ပြန်ပြီးမှမြန်မာကိုအဖွဲ့ဝင်ဖြစ်တဲ့ယာယီရဆိုင်တဲ့အခြေအနေတွေဖြစ်လာခဲ့တာပါ။အပြည့်အစုံကိုတော့ကိုဝင်းမင်းကဆက်ပြီးပြောပြပေးပါမယ်
။ဟုတ်ကဲ့မြန်မာအစိုးရဝန်ကြီးအဆင့်တွေနောက်တွင်းထွက်စီးပွားရေးကုမ္ပဏီအရာရှိကြီးတွေနဲ့ထင်းသာမြန်မာရှိရက်ဘက်အဖွဲ့အစည်းကောင်းဆောင်တွေပါတဲ့ဒီမြန်မာ EITI အဖွဲ့စဖြစ်ပေါ်ရေးကတဲ့က6နှစ်ကျော်ဇက်တိုက်ကြိုးပမ်းလှုပ်ဆောင်ခဲ့တဲ့ဒီသုံးမှုဆိုင်မြပေါင်းအဖွဲ့ဝင်ဟောင်းမမမို့ထွန်းက
ဆီယနာတိုက်ခဲ့တဲ့ချိန်ခါနေစပြီးတော့ကျတော့ကျမတို့ကဘာစလုပ်ခဲ့လဲဆိုတော့ International EITI အဖွဲ့ကိုကျမတို့စပို့ခဲ့တယ်အာပြီးတော့ International EITI ရဲ့ဥက္ကဋ္ဌကလည်းကျမတို့ဒီမှနိုင်ငံအတွက်စိုးရိမ်နေဒီလိုမျိုးဆီယနာတိုင်းတိုင်းဖြစ်တယ်ဆိုတော့ကျွန်တော်ကလည်းသူ့ရဲ့စိုးရိမ်ပူပန်မှုတွေပထမဆုံးပြောခဲ့တယ်ပြောခဲ့တဲ့အခါကျတော့ကျမတို့ကလည်းနိုင်ငံတွေဖြစ်တဲ့ဖြစ်စဉ်လေးတွေအားလုံးကိုပြောခဲ့တယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီအချိန်တူတူတွင်တုံ့ပြန်လာတာက EITI ဘက်ကရောဘလို့မျိုးမြန်မာနိုင်ငံပေါ်စိတ်ဝင်စားမှုတွေရှိနေလဲ
ကျမတို့ကဟိုတောင်းဆိုတယ်ဆိုတာတဲ့ပထမဆုံးကျမတို့မတောင်းဆိုခင်မှာကိုကိုစပြီးတော့သူတို့ဘက်ကထုတ်ပြန်လာတာရှိတယ်ဟဲ့လဲကလပ်ကနေပြီးတော့EITI ရဲ့ဒီ chair ကနေပြောနော် Helen Clark ကနေတို့ဒီမနိုင်ငံမှာဖြစ်ပေါ်နေဖြစ်စဉ်တွေပေါ်မှာသူတို့စိုးရိမ်နေဒီလိုမျိုးစစ်အာဏာသိမ်းနေဆိုတဲ့စကားလုံးတွေကိုလည်းသူတုံးလာတာမျိုးကျွန်တော်တို့တွေ့ရတယ
်ဟုတ်ကဲ့အဲ့ဒီတော့မြန်မာနိုင်ငံဘက်ကရောဒီနိုင်ငံတကာ EITI ဘက်ကိုဘာတွေပြန်ရှင်းပြဖြစ်ခဲ့ပါလဲ
EITI ရဲ့အဓိကဝန်ကြီးဌာနတွေမှာရှိတဲ့ဒီဝန်ကြီးတွေဒုဝန်ကြီးတွေ Moret တို့ MOPFI တို့တရားစာတမ်းတွေသဘောပတ်ဝန်ကြီးထိန်းသိမ်းဝန်ကြီးဌာနကဝန်ကြီးဒုဝန်ကြီးတွေကိုသူတို့ဖန်ဆီးထားတာမျိုးတွေရှိပါတယ်။အာနောက်တစ်ခုကကြတော့စီမံကိန်းဘဏ္ဍာရေးနဲ့စက်မှုဝန်ကြီးဌာနရဲ့ဝန်ကြီးအဥဆုံးဝင်းဆိုရင်ဒီနေ့ချိန်ဒီမလွတ်မြောက်သေးပါဘူးပေါ့နော်ဖန်ဆီးထိန်းသိမ်းခံထားရတာတွေရှိပါတယ်ဆိုတဲ့အကြောင်းကိုကျမတို့ EITI ပေါ်မှာတက်ရောက်မဲ့တက်ရောက်မှုတွေကိုကျမတို့စာထဲမှာကျမတို့ရှင်းရှင်းလင်းလင်းထည့်ပေးထားခဲ့တယ်ပေါ့နော်ဒီဆီယနာတိုင်းမှုကြောင့်ဆိုလို့ရှိရင်အဓိကဒီဝန်ကြီးတွေကိုဖယ်ရှားလိုက်မြန်မာနိုင်ငံရဲ့တွားနေတဲ့ပွင့်လင်းမြင့်သာတဲ့လုပ်ငန်းစဉ်တွေအားလုံးကိုကျမတို့တိုင်းရအနောက်ရှက်ဖြစ်စေတယ်ဆိုတာလည်းကျမတို့ထည့်ထားမျိုးတွေရှိတယ်ပြီးတော့ကျတော့ကျမတို့ဒီဒီမိုကရေစီနိုင်ငံကိုတွားနေဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးစောင့်နေတဲ့အချိန်ကာလအတွင်းမှာဒီလိုမျိုးနောက်ပြန်ဆုတ်တဲ့အာဏာသိမ်းမှုတွေကိုကျမတို့ရပ်ဖက်ဖွဲ့စည်းတဲ့အနေနဲ့လက်မခံသင့်တဲ့အရာဖြစ်တာဖြစ်တဲ့အတွက်ကြောင့်ကျမတို့ဒီမှာနိုင်ငံနဲ့ဆောင်ရွက်နေတဲ့ EITI လုပ်ငန်းစဉ်တွေကိုစစ်ဆိုးရနဲ့ဆက်မလုပ်ဖို့ subscribe ချပေးဖို့ဆိုပြီးတော့ကျွန်တော်ရပ်ဖွဲ့ဖွဲ့စည်းတွေကနေစတင်တောင်းဆိုခဲ့ပါတယ
်ဟုတ်ကဲ့မြန်မာ EITI ဘက်ကနေအခုလိုတောင်းဆိုကြရနိုင်ငံတကာ EITI ဘက်ကလည်းမြန်မာနိုင်ငံကိုရာရက်ဆိုင်ဖို့ပြင်ဆင်လာတဲ့သဘောပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုလိုရက်ဆိုင်လိုက်ရင်မြန်မာနိုင်ငံပေါ်ဘယ်လိုသက်ရောက်မှုတွေရှိလာနိုင်လဲ။
ကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ကိုအရင်ထိခိုက်ပါတယ်။အာနောက်ကျွန်တော်တို့နိုင်ငံကိုရင်းနှီးမြှုပ်နှံမှုဖိတ်ခေါ်ဖို့အင်တာမကတ်သွားတဲ့အခြေအနေမျိုးရှိပါတယ်။နောက်ကျွန်တော်တို့ကအစိုးရကကျွန်တော်တို့သွားနေတဲ့လုပ်ငန်းစဉ်တစ်ခုလုံးမှာမရှင်းလင်းနေတာတွေကလည်းရှိပါတယ်။ကျွန်တော်တို့ဒီစစ်တပ်ကပိုင်ဆိုင်တဲ့ MEC တို့ MEH လို့ဆိုရဲမြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့ကျွန်တော်တို့ဥပိုင်ပေါ့။ဟာမျိုးတွေမှာဒါဒီနိုင်ငံပိုင်စီးပွားရေးလုပ်ငန်းလားဆိုတဲ့ကိစ္စတွေဒီနေ့အချိန်ဒီ EI Guys ဝေဝိုင်းမှာကျွန်တော်တို့ဆွေးနွေးနေတဲ့ကိစ္စပါ။အဲကျွန်တော်တို့ PDP တိုင်းနဲ့ဆုံးဖြတ်ခဲ့တာဖြစ်တဲ့ဒါဒီပြည်တော်စုလွှတ်တော်ကိုတင်ပြီးတော့ MEC နဲ့ MEH ဒီနိုင်ငံပိုင်စီးပွားရေးလုပ်ငန်းဟုတ်လားမဟုတ်ဘူးလားဆုံးဖြတ်ပေးဖို့အတွက်ကျွန်တော်တို့တင်ပြတောင်းဆိုထားတာဒီဟာတွေလည်းလုပ်နေရင်တန်လန်းတဲ့ဒီစစ်အာဏာသိမ်းတာဖြစ်ပေါ်သွားတာပေါ့နော
်။ဟုတ်ကဲ့အဲ့ဒီတော့အခုဒီစစ်အာဏာသိမ်းမှုနောက်ပိုင်းမှာရောနောက်ထပ်ဒီတွင်းထွက်သရံဇာတ်ပစ္စည်းဆိုင်ရာထင်သာမြင်သာရှိမှုတွေဘာတွေစုံရဖို့ရှိနေတယ်လဲ။
ကျွန်တော်တို့ဒီထက်ပိုပြီးတော့ဟိုရှေ့လျှောက်ပွင့်လင်းမြင်သာမှုရှိတာတွေကျွန်တော်တို့အဂတိလိုက်စားတာတွေပြီးတော့လုတ်ပိုင်ခွင့်အာဏာကိုအလွဲသုံးစားပြီးတော့တရားစာထကဏ္ဍမှာလက်ဝကြီးအုပ်တာတွေလည်းပိုဖြစ်လာနိုင်တယ်။လုတ်ပိုင်ခွင့်အာဏာကိုအလွဲသုံးတာတွေပိုဖြစ်လာနိုင်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ယင်းနှိမ့်ညှုပ်နှံမှုဟာဆိုလို့ရှိရင်တော်တော်ကိုစဉ်းစားနိုင်ငံတကာကောစဉ်းစားမယ်ဆိုတာတော့ဒါတေချာပေါ့ပြောလို့ရနိုင်တဲ့အကြောင်းပေါ့
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မမမိုးထောခင်ဗျာ။
ကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြပေးကြတာပါ VOA မြန်မာပိုင်းကနေတောက်ချာနဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ VOA ကိုဆက်သွယ်စာရေးသားခြင်းနဲ့ဆိုရင် VOA American သံအင်တာနက်ဆာမျက်နှာ www.burmese.voanews.com မှာတွားရောက်ကြည့်ရှုနားဆင်နိုင်ပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းတွေကိုကြားကြမှာပ
ါဖိနေမှုလက်ကင်တုပ်ဖြစ်တယ်လို့အဝေးပိုင်းခံနေရတဲ့ကမ္ဘောဒီးယားကတရုတ်နိုင်ငံပုံစံအင်တာနက်ဆက်သွယ်ရေးလမ်းကြောင်း Cambodia's New China Style Internet Gateway Decried as a Repression Tool ဆိုတဲ့ခေါင်းစဉ်နဲ့ Writer Online သတင်းမှရေးသားရတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။ Internet အသုံးပြုမှုအဝင်ထွက်ဆောက်ကြည့်မှုတွေပါတဲ့ တရုတ်နိုင်ငံရဲ့နီလန်းကိုကမ်ဘောဒီးယားနိုင်ငံကဒီအပတ်တည်းစတင်အသုံးပြုနေတာကိုလူအခွင့်အရေးအဖွဲ့တွေကဝေဖန်လျက်ရှိတယ်လို့ရိုက်တာသတင်းတရက်မှာဖော်ပြထားပါတယ်။ဒါဟာနိုင်ငံကိုကာလတရှိဥဆောင်ခဲ့တဲ့ဟွန်ဆန်အနေနဲ့ဘလို့အတိုက်ခံပြုမှုကိုမဆိုဖိနှိပ်ဖို့နီလန်းတရက်ဖြစ်တယ်လို့လည်းဆိုပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာတိုင်းပြည်ရဲ့အင်တာနက်ကိုပုံမထိန်ချုပ်ခြင်းအပြင်ကမ်ဘောဒီးယားနိုင်ငံရဲ့ electronic ကုန်သွယ်ရေးနဲ့အင်တာနက်လွတ်လပ်မှုကိုရိုက်ချိုးပစ်တာဖြစ်တယ်လို့လူအခွင့်အရေးလေးတစ်စောက်ကြီးရေးအဖွဲ့ HRW ရဲ့အာရှဒေတာလက်ထောက်ညွှန်ကြားရေးမှူးဖေရဘစန်ကချက်သဘရီနစ်ကပြောဆိုပါရယ်ဒီလိုအွန်လိုင်းအသုံးပြုမှုပေါ်ဖိနှိပ်မှုဟာကမ်ဘောဒီးယားအတွက်လိုအပ်နေတဲ့ဖိနှိပ်ချုပ်ချယ်မှုဆိုင်ရာလက်နက်ကိရိယာဖြစ်တယ်လို့လည်းဆိုပါရယ်ဗုဒ္ဓနီကကြေညာလိုက်တဲ့စာမျက်နှာ17မျက်နှာရှိတဲ့အမိတ်ဒီဂရီနဲ့မှတော့အင်တာနက်ဝန်ဆောင်မှုပေးသူတွေဟာသူတို့ရဲ့ဝန်ဆောင်မှုတွေကို National Internet Gateway လို့ခေါ်တဲ့အစိုးရရဲ့ Internet အဝင်ထွက်စောင့်ကြည့်ရေးကနေတဆင့်ဖြတ်သန်းပြီးဝန်ဆောင်မှုပေးရမှာဖြစ်ပြီးတော့2022ခုနှစ်ဖေဖော်ဝါရီလမတိုင်မီ12လအတွင်းလှုပ်ဆောင်ကြရမှာဖြစ်တယ်လို့လည်းဖော်ပြထားပါဗျ။ဒီလိုအဝင်ထွက်စောင့်ကြည့်တာဟာတရုတ်နိုင်ငံနဲ့အလားတရံတူညီပြီးမကြာသေးမီကအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂရုံးနဲ့ဆက်ဆံရေးပြတ်ယွင်းသွားခဲ့တဲ့ကမ်ဘောဒီးယားနိုင်ငံအတွက်တရုတ်နိုင်ငံဟာစီးပွားရေးအရအရေးပါတဲ့မာမိတ်လည်းဖြစ်လာနေတယ်လို့ဆိုပါတယ်။အမေဒီဂရီအရအင်တာနက်ဝန်ဆောင်မှုပေးသူတွေအနေနဲ့မိမိတို့ရဲ့စစ်မှန်တဲ့အချက်လက်တွေကိုအွန်လိုင်းဖုန်ပုံစံမှာဖြည့်သွင်းရမှာဖြစ်ပြီးဒီလိုလှုပ်ဆောင်မှုပြတ်ကွက်မယ်ဆိုရင်လုပ်ငန်းလိုင်စင်ရုပ်သိမ်းခြင်းနဲ့ဘဏ်အကောင့်တွေကိုလည်းထိန်းချုပ်ပိတ်သိမ်းခြင်းခံရမယ်လို့ဖော်ပြထားပါတယ်။အစိုးရပြောခွင့်ရ Face Safe ကဗုဒ္ဓနေ့ကပြောဆိုရမှာတော့ကမ်ဘောဒီးယားမှာအင်တာနက်နဲ့ပတ်သက်ပြီးတော့အမိတ်စုံတွေကမရှိခဲ့တာကြောင့်ဒီလိုအမိတ်ထုတ်ဖို့လိုအပ်တယ်လို့ယူဆတဲ့အကြောင်းဒါဟာအမေရိကန်နဲ့ဗြိတိန်နိုင်ငံတွေအတွက်အနောက်ရှက်ပေးမှုနည်းပါးတယ်လို့လည်းဆိုပါတယ်။အတိုက်ခံတဲ့ရပ်ဖက်အဖွဲ့တွေကိုနှိပ်ကွပ်နေတယ်လို့အဝေးဘန်ခံနေရတဲ့ဟွန်ဆန်အစိုးရဟာအခုလိုအင်တာနက်အဝင်ထွက်တွေစောင့်ကြည့်ခြင်းကြောင့်ရလဒ်အနေနဲ့သူရဲ့ပါတီကိုတူတူတယောက်တည်းအပဲချဲလဲနိုင်တယ်လို့သူရဲ့ပြိုင်ဘက်တွေကိုလည်းတရားစွဲဆိုတာထောင်သက်တမ်းတိုးရတွေကိုလည်းပြုလုပ်သွားနိုင်မှာဖြစ်တယ်လို့ဖော်ပြထားပါဗျ။နိုင်ငံတကာလူညင်ချင်းသာကွင်းအဖွဲ့ AI ရဲ့ဒေတာဆိုင်ရာညွှန်ကြားရေးမှူး Emily Gill ကတော့အခုအင်တာနက်ထိန်းချုပ်မှုအသစ်ဟာလူအခွင့်အရေးတွေအတွက်ဘေးစိုးကြီးပဲလို့ဆိုပါတယ်။ဒါနဲ့ဆက်ဆက်ပြီးလူအခွင့်အရေးကာကွယ်သူတွေကိုနှိပ်ကွပ်ရမှာအတိုက်ခံထောက်ခံသူတွေကိုအစုလိုက်အပြုံလိုက်တရားစွဲဆိုရမှာနဲ့နိုင်ငံရေးချင်းသားတွေမြင့်တက်လာမှာတွေဖြစ်ဖို့ရှိနေပြီးဒါအချက်ပြခေါင်းလောင်းသွားမယ်လို့သူမကထက်လောင်းပြောဆိုသွားပါတယ်။အပြည့်စုံတော့ www.writers.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ラインドミーターတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
ဖီယိုမြန်မာပိုင်းရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 40နဲ့51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေတာပါ VOA ကိုဆက်သွယ်ခြင်းနဲ့ဆိုရင် VOA American တန်အင်တာနက်ဆာမျက်နှာ www.burmese.voanews.com မှာနာဆင်ကြည့်ရှုနိုင်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရမှာပါစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုသပိတ်မှောက်တဲ့လှုပ်ရှားမှုဟာစိတ်တက်ခိုင်မာဖို့လိုတဲ့ရေရှည်တိုက်ပွဲဖြစ်တယ်လို့ဥအောင်ခင်ကရေးပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်နားဆင်နေပါပြီ
အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုတပိတ်မှောက်တဲ့လှုပ်ရှားမှုဟာစိတ်ဓာတ်ခိုင်မာဖို့လိုအပ်တဲ့ရေရှည်တိုက်ပွဲဖြစ်ကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ဥတုံမူကြီးမင်းအောင်လှိုင်ဦးဆောင်ပြီးစစ်အာဏာသိမ်းတာကိုပြည်တွင်းပြည်ပမှာတောင်းတောင်းပြပြကန့်ကွက်ဆန္ဒပြကြပါတယ်။အနှစ်30ကျော်ကဖြစ်ပေါ်တဲ့ရှစ်လေးလုံးအရေးတော်ပုံနဲ့အတော်တူပါတယ်။ထူးခြားတာကတော့စစ်အစိုးရတည်ထောင်ခဲ့တဲ့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေကိုပါတပိတ်မှောက်ဖို့တောင်းဆိုကြတာပါပဲ။ CDM အာဏာပြန်ဆိုင်ရေးလှုပ်ရှားမှုမှာစစ်စီးပွားရေးတပိတ်မှောက်မှုပါဝင်လာပါတယ်။မြန်မာပြည်အနေနဲ့ဥပိုင်ထုတ်ပစ္စည်းကို City Mart နဲ့ Ocean Supermarket ကနေဖေရှားလိုက်ကြောင်းကြားသိရပါတယ်။ဒါပေမဲ့စစ်တပ်ရဲ့စီးပွားရေးလုပ်ငန်း134ခုဟာပြည်သူ့ဘဝနဲ့ရောထွေးလာတာကြာပြီမို့သူတို့နဲ့အဆက်ဖြတ်နိုင်မှုကိစ္စမှာပြဿနာရှိလာနိုင်ပါတယ်။စစ်တပ်ရဲ့စီးပွားရေး Empire မှာဒယန်ဇာတ၊ BR Secret အထည်ချုပ်၊ဘန်လုံငါ၊ Hotelအင်ချမ်းမြေပေယူပို့ဆောင်ရေးကုန်ထုတ်လို့ရေးစတဲ့နယ်ပယ်မျိုးစုံပါဝင်ပါတယ်စစ်တပ်ရဲ့ဥပိုင် limited နဲ့စီးပွားရေး corporation ရဲ့အကြီးအကဲဟာတက်ချုပ်မင်းအောင်လိုင်ပါနိုင်ငံပိုင်ကိုပုဂ္ဂလိကပိုင်လုပ်ပြီးချမ်းဖို့ chronic လက်ထက်ထိုးအပ်တဲ့နေရာမှာဥပိုင် limited ဟာကျွမ်းကျင်ပါတယ်ဒါကြောင့်သူတို့ရဲ့ကုန်ပစ္စည်းကိုတပိတ်မှောက်တာဟာရေရှည်တိုက်ပွဲဖြစ်ပါတယ
်မြမရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများဥစည်းဌာန DICA ကိုစီးပွားရေးဥပိုင် limited က2020ဇန်နဝါရီလမှာတင်သွင်းတဲ့အစည်းအဝေးခန်းစာအရအစုရှယ်ယာရှင်စစ်မှုထမ်းနဲ့စစ်မှုထမ်းဟောင်း 38,000 ကျော်ရှိကြောင်းသိရပါတယ်။တိုင်းစစ်ဌာနချုပ်တပ်ရင်းတပ်မစစ်မှုထမ်းဟောင်းအသင်းစတဲ့အသင်းအဖွဲ့ 1,800 ကျော်ကလည်းအစုရှယ်ယာပိုင်ဆိုင်ကြပါတယ်။ဥပိုင် limited ရဲ့အစုရှယ်ယာ3ပုံတစ်ပုံဟာအဖွဲ့အစည်းပိုင်ဖြစ်တယ်လို့ဆိုပါတယ်။အစုရှယ်ယာရှင်ထိပ်တန်းတပ်မှုကြီးတွေရဲ့အမည်ကိုလည်းအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။2011မှာဘူဂျုံမူကြီးမင်းအောင်လှိုင်ကအစုရှယ်ယာ5တန်းပိုင်ဆိုင်တာမို့တက်တသန်းခွဲရရှိသွားပါတယ်။အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ရဲ့တန်ရင်တက်ဖွဲ့65ခုဟာအစုရှယ်ယာ43ရာခိုင်နှုန်းပိုင်ဆိုင်ပြီးအမြန့်ငွေကျပ်တန်း 1,250 ရရှိကြောင်းသိရပါတယ
်။ဒါပေမဲ့စစ်သားနဲ့စစ်ဘူဆင်းရဲချမ်းသာကွာခြားတာကိုစစ်သားဂျိုင်းတောက်စစ်ဘူတိုက်ဆောင်ဆိုတဲ့ဇာကားကတက်တည်ပြနေပါတယ်။ငွေဆက်ခုတွေဝေပြီးစစ်အာဏာသိမ်းပွဲကိုဂုံပြူတဲ့တက်ချုပ်ကြီးရဲ့တာအောင်ပြည့်စုံကိုလူသိများပါတယ်။ရိခာစေဝါလုံငါ၊ရုပ်ရှင်လုံငါ၊ Mitel Telecom, Stella 7, Yangon Gallery, Yangon စားတောက်ဆိုင်၊အင်းအကနာကကန်တာယာဆေးရုံ၊မန္တလေးက Pullman Hotel, Sky One ဆောက်လို့ရင်းနဲ့ရန်ကင်းမြို့နယ်ကမိုးကောင်းရန်နာဆေးရုံကိုအောင်ပြည့်စုံကပိုင်ပါတယ်။စနီးပြည်သူမျိုးရတနာထိုက်ကတော့ငင်းချမ်းပြည်စုံကုမ္ပဏီပိုင်ရှင်ဖြစ်ပါလေ။တက်ချုပ်ရဲ့သမီးခင်သီရီတက်မွန်ဟာ7 cents ရုပ်ရှင်နဲ့ Everfit Gym တွေကိုပိုင်ဆိုင်ပါတယ်
။စီးပွားရေးဥပိုင် limited ဆိုတဲ့စစ်တပ်ပိုင်ကုမ္ပဏီတီထောင်တဲ့1990ကနေ2011အထိ22နှစ်အတွင်းအစုရှယ်ယာရှင်တွေကိုကျပ်ငွေတန်ပေါင်း 38,000 ကျော်ပေးအပ်နိုင်ခဲ့တယ်လို့ဆိုပါတယ်။အဲဒီထဲမှာတန်ရင်တက်ဖွဲ့တွေကိုကျပ်ငွေတန်ပေါင်း95,000လွှဲပြောင်းပေးအပ်နိုင်ခဲ့တယ်လို့သိရပါတယ်။ဒီလိုတွေးရှိချက်တွေကိုနိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့ကဥပိုင် limited ကိုစာရေးမေးမြန်းတဲ့အခါမှာစာလက်ခံရရှိကြောင်းပြန်ကြားပေမဲ့တွေးရှိချက်ကိုမငင်းဆိုပါဘူး။စစ်တပ်စီးပွားရေးလုပ်ငန်းကရတဲ့အကျိုးအမြတ်ကိုစစ်သားတွေခံစားရတာအလွန်နှေးပါပြီးဗိုလ်ချုပ်ဗိုလ်မှူးတွေကအများဆုံးအကျိုးရရှိနေပါတယ်။စစ်သားကတော့အစိုးရပေးတဲ့လှုပ်သက်ပင်စင်ကိုသာမှီခိုနေရပါတယ်။တမတော်မှာယာဒူးကြီးလေးလေးချမ်းသာလေးလေးဖြစ်ပါတယ်။
1994မှာတည်ထောင်တဲ့ကမ္ဘောဇာကုမ္ပဏီဟာစီးပွားရေးလုပ်ငန်းမျိုးစုံလုပ်ကိုင်နေတဲ့လုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။ကမ္ဘောဇာနဲ့ဥပိုင် limited ဟာကြောက်စိမ့်နဲ့ဗဒမြားလုပ်ငန်းကိုဖက်ဆက်လုပ်ကိုင်နေတုန်းဖြစ်ပါတယ်။ဒါကြောင့်မြန်မာ Ruby Enterprise ဗဒမြားလုပ်ငန်းမြန်မာ Imperial Jade ကြောက်စိမ့်ကုမ္ပဏီနဲ့ Cancri ကြောက်မြက်လုပ်ငန်းကိုအမေရိကန်အစိုးရကဒဏ်ခအရေးယူလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမြန်မာတပ်ရဲ့အကျိုးစီးပွားဆိုတဲ့စာရန်းကို2019ကထုတ်ဝေပါတယ်စစ်တပ်ရဲ့စီးပွားရေးအရေးအမြစ်ကိုဖျက်ပြစ်နိုင်မှသာအကွင့်တူးကစစ်ဘုလူရန်စားကိုပြုပြင်ပြောင်းလဲနိုင်လိမ့်မယ်လို့စာရန်းမှာတင်ပြထားပါတယ်စ စစ်တပ်ပိုင်ကုမ္ပဏီအားလုံးနဲ့လက်အောက်ခံလုပ်ငန်းကိုပြင်မှတ်ထားပြီးစီးပွားရေးအရာအရေးယူသင့်တယ်လို့ကုလသမဂ္ဂကအကြံပြုထားပါတယ်။ဒါပေမဲ့ပြည်သူလူထုရဲ့လူမှုစီးပွားရေးကိုမထိခိုက်အောင်အသေးချာစဉ်းစားကြည့်ရင်ပြီးမှတန်ခတ်အရေးယူရမယ်လို့ဆိုပါတယ်။အမေရိကန်အစိုးရကလည်းစစ်ကောင်းဆောင်ပိုင်းကဗိုလ်မှူးဗိုလ်ချုပ်၁၀ဦးကိုအရေးယူထားပါတယ်။စစ်ဘုတ်တထေးရဲ့အကျိုးစီးပွားကိုပြည်ပကဒဏ်ခအရေးယူပြီးပြည်တွင်းကသဘိတ်ပေါက်နေပါလေခင်ဗျာ
ဥအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်မှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုသဘိတ်ပေါက်တဲ့လှုပ်ရှားမှုဟာစိတ်သက်ခိုင်မာဖို့လိုအပ်တဲ့ရည်ရှိတိုက်ပွဲဖြစ်ကြောင်းနားဆင်ကြကြတာပါအခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုကိုထုတ်လွှင့်ပေးပါတော့မယ်တိုင်းရင်းသားဒေသတွေမှာကြုံတွေ့နေရတဲ့နောက်ဆုံးအခြေအနေတွေကိုတင်ပြပေးမယ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီရဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေမှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲမှာဆန္ဒထုတ်ဖော်ကြတဲ့ပြည်သူတွေကိုအိမ်ထဲအထိလိုက်လံဖမ်းဆီးမှုတွေတပ်မတော်နဲ့ရဲတပ်ဖွဲ့ကဇက်တိုက်ပြုလုပ်လာနေပါတယ်အာဏာသိမ်းယူမှုကိုမွန်လူထုကစန့်ကျင်ကန့်ကွက်နေတဲ့ကြားမွန်ညညွတ်ရေးပါတီဗဟိုကော်မတီဝင်တဦးကိုအာဏာသိမ်းစစ်ကောင်စီမှပါဝင်ဖို့မွန်ညညွတ်ရေးပါတီကလက်ခံလိုက်ပါတယ
်ကျမကနန်းဟောင်းပါရှင်တရင်းတွေကိုစိုင်းဘုံနဲ့အတူတင်ဆက်ပေးသွားမှာပါစစ်အာဏာသိမ်းစန့်ကျင်ရဲ့နေ့စဉ်ဆက်တိုက်ပြုလုပ်လာနေကြတဲ့မော်လမြိုင်မြို့စာနာပြလူထုက CDM လှုပ်ရှားမှုမှာရထားဝန်ထမ်းအလုံးပါဝင်လာဖို့ရန်ကုန်မော်လမြိုင်လူစည်းရထားဟန့်တားမှုဖြစ်ပေါ်ခဲ့ပါတယ်။ဖေဖော်ဝါရီလ16ရက်နေ့မနက်ပိုင်းကမော်လမြိုင်ကနေရန်ကုန်သွားမယ်လူစည်းရထားကိုတားဆီးခဲ့တာပါ။လက်ရှိအနေထားကတော့မွန်ပြည်နယ်မော်လမြိုင်မြို့ပေါ်အာနာသိန်းစစ်အုပ်စုဖြုတ်ချရေးငိမ့်ချန်းစွာဆန္ဒဖော်ထုတ်ပွဲမှာမြမမီးရထားဝန်ထမ်းတွေအပြင်အစိုးရဌာနပေါင်းစုံဝန်ထမ်းတွေပုတ်ကလိကဘန်ဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်နေတဲ့အတွက်ဘန်တွေလည်းပိတ်ထားနေရပါတယ်။အစိုးရမြမစီးပွားရေးဘဏ်တစ်ခုကတော့ရဲစစ်သားတင့်ကားတွေနဲ့လုံခြုံရေးအဆောင်ချထားပြီးဖွင့်ထားနေရပေမဲ့လူအဝင်ထွက်မရှိတော့တဲ့လို့ဖြစ်နေတယ်လို့ဘဏ်ဝန်ထမ်းတွေပြောပြချက်အရာသိရပါဗျ
။မြန်မာနိုင်ငံမှာတပ်မတော်ကအရက်သားအစိုးရထံကနေဖေဖော်ဝါရီ1ရက်နေ့ကစစ်အာဏာတင်ပြီးနောက်ပိုင်းချင်းမျိုးတက်တဦး CNF ကလည်းဒရီအမီဒါစုဝင်တွေကိုအိန္ဒိယနိုင်ငံရှေ့မြောက်ဘက်မစ်ဆူရန်ပြည်နယ်မှာနိုင်ငံရေးခုံလုံခွင့်ပေးဖို့တောင်းခံလိုက်ပါတယ်။ချင်းမြို့တက်ဦးရဲ့မိသားစုဝင်50ကျော်ကိုမစ်ဆူရန်ပြည်နယ်မှာယာယီနေထိုင်ခွင့်ပေးဖို့ပြည်နယ်အစိုးရကိုဖေဖော်ဝါရီ10ရက်နေ့ကတည်ဝင်တောင်းဆိုထားတယ်လို့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နေကပြောပါတယ်အခုလိုခလုံခွင့်တောင်းခံထားရတာဟာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရမလိုလားအပ်တဲ့အရာတွေကိုကြိုတင်ရှောင်ရှားနိုင်ဖို့ဖြစ်တယ်လို့ပြောပါတယ်
တနစ်ကြော်ကြာတိုက်ပွဲဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကနေရာတချို့မှာအခုခါတိုက်ပွဲတွေမရှိတော့တဲ့အတွက်မြန်မာစစ်တပ်ကမိုင်းရှင်းလင်းရေးတွေလုပ်ဆောင်နေတယ်လို့သိရပါဗါးအဲ့ဒီမိုင်းရှင်းလင်းရေးကိုဖေဖော်ဝါရီလ15ရက်နေ့ကစတင်ပြီးစစ်တွေအမ်ကာလန်တလျှောက်ရတိတောင်မြို့နယ်အငူမော်ကနေမောင်တော်မြို့နယ်ခမောင်းစိတ်ကားလန်ဝဲရရီမှာလှုပ်ဆောင်နေပါတယ်မိုင်းရှင်းလင်းရေးကိုနှစ်ပတ်အကြာအချိန်ယူလှုပ်ဆောင်သွားမှာဖြစ်ပြီးမိုင်းပောက်ကွဲမှုတွေဖြစ်ပွားခဲ့တဲ့ကျေးရွာတွေအနီးတစ်ဝိုက်ကိုလည်းလှုပ်ဆောင်သွားမှာဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးနေထွန်းလှိုင်ကပြောပါတယ်ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်တွေပောက်ကွဲမှုကြောင့်လူပေါင်း30ကျော်သေဆုံး80နီးပါးဒဏ်ရာရရှိခဲ့ပြီးဖြစ်တာကြောင့်စစ်ရှောင်ဒုက္ခသည်တွေလည်းမိုင်းအန္တရာယ်ကြောင့်နေရာပြန်ဖို့စိုးရိမ်နေကြတယ်လို့သိရပါဗျ
။ပြီးခဲ့တဲ့ဖေဖော်ဝါရီ9ရက်နေ့ကမြန်မာနိုင်ငံရေးကြောင့်နဲ့ဆက်ဖြတ်ကျော်ဝင်ရောက်လာမဲ့မိတီဒုက္ခတွေကိုမဆိုမိမိတို့ခြေရွာတွင်ရောက်ရှိလာလို့ရှိရင်ခရိုင်အုပ်ချုပ်ရေးယုံကိုအကြောင်းကြားပေးဖို့ချင်းပြည်နယ်နဲ့နယ်နိမိတ်ချင်းထိဆက်နေတဲ့မစ်ဆူရန်ပြည်နယ်ကြံဖိုင်းခရိုင်အုပ်ချုပ်ရေးမှူးကညွှန်ကြားထားတယ်လို့သိရပါဗျ။အာနာတိန်မှုကြောင့်ချင်းပြည်နယ်မှာဝင်ကြီးချုပ်ပါဝင်ဖမ်းဆီးထိန်းသိမ်းခံထားရသူ38ဦးရှိတယ်လို့ချင်းလူခွင့်ရဖွဲ့ CHRO ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဆလိုင်းဆန်နင်းလျံကပြောပါတယ်
သမရောအာနာသိမ့်မှုကိုအလိုမရှိကြောင်းဆန္ဒပြတဲ့ရှမ်းပြည်တောင်ပိုင်းကလူငယ်ခုနှစ်ဦးကိုသမရောကဖမ်းဆီးခေါ်ဆောင်ထားပြီး
Tang Jimio Nega, Tang Lilo Ajinzakango, Bosang Tabare, Pepoi Lakuniaga, Pansi Cantayabi, Mione Ocho Yegani, Gobia Gayogane, Patate, Pesima and Mune, Mione Ocho Yemuga, Dia Sueso Chabi Me, Dia Yong Doga, Sompia Chamachabe, Tango, Dampo Rapsitello, Midansu in Riga, Biobare, Pansi Cayare, Durigaro, Gunhimione, a drink at Tong U, Cola Mione, Quega, Tong Une, Mamba Mione, Pitu Seonga, Sima Dancia, Wanda Uru, Pipare.
ကချင်ပြည်နယ်မြစ်ကျင်းနားမြို့မှခင်ရက်ွက်မှာလက်စစ်တအဖျံပြူပေးတဲ့ဝင်တွင်အာဏာတိမ်တောင့်တော်ဝင်ရောက်တပ်ဆွဲထားနေတာကိုထွက်ခွာပြီးဖို့လူထုဆန္ဒထုတ်ဖော်ပွဲမှာတရင်ယူနေတဲ့တရင်ထောင်၅ဦးကိုတညလုံးဖမ်းဆီးထိန်းသိမ်းထားပါတယ်ဖေဖော်ဝါရီလဆက်၄ရက်နေ့ကလူထုဆန္ဒထုတ်ဖော်နေတာကိုတနင်္လာရက်ရေပိုက်တွေရောပါကြီးတွေနဲ့ပြစ်ခတ်ဖြိုခွဲပြီးတန်ရာရရှိတဲ့သူတွ 74 channel က editor ချုပ်ကိုထွက်အောင် cameraman ကိုနော်ဆိုင်ထာဝရငင်းချိုင်းရဲ့နဲ့ကိုရဲကကိုရန်ကောင်းနဲ့ကိုဝေရန်တို့ဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတမရဟာတိုင်းပြည်အာဏာကိုသိမ်းပိုက်ပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုပြည်ထောင်စုအဆင့်ပြည်နယ်နဲ့တိုင်းအဆင့်အပါအဝင်မြို့နယ်ကျေးရွာအဆင့်ထိတိုင်းပြည်ကိုစီမံအုပ်ချုပ်ဖို့ဖွဲ့စည်းလာနေပါတယ်။ပြည်ထောင်စုအဆင့်မှာတက်မတော်ခေါင်းဆောင်ပိုင်းအပြင်တိုင်းသားခေါင်းဆောင်တချို့လည်းပါဝင်ပါတယ်။အဲ့ဒီထဲမှာမွန်ညင်းညွတ်ရေးပါတီကထိပ်ပိုင်းခေါင်းဆောင်တဦးထည့်သွင်းလိုက်တဲ့အပေါ်မွန်လူထုအကြားစိတ်ဝမ်းကွဲမှုတွေဖြစ်ပေါ်လာနိုင်မလား။အာဏာသိမ်းတက်မတော်နဲ့ဘာကြောင့်ပေါင်းရပါသလဲဆိုတာကိုမိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှမွန်ညင်ညွတ်ရေးပါတီ MUB ကိုယ်စားလှယ်တူပါဝင်ထက်သွင်းမဲ့ကိစ္စဟာပါတီရဲ့ခိုင်မာတဲ့မူဝါဒနဲ့ယက်တိချက်ရှိတယ်လို့ပက်ပက်အသွင်မှုတဲ့နိုင်လေသမားကမွန်ဘာသာနဲ့အခုလိုပဲပြောပါတယ
်။ပေါ်ကီစလို့ဘောလို့ရောင်းကပရင်းချင်းပိုက်တော်တော်အသိစိတ်တော့အဲကြောင့်
မွန်ညင်ညွတ်ရေးပါတီရဲ့အတွေ့အကြုံအရအတိုက်အခံတွေဆန့်ကျင်သွားမယ်ဆိုရင်ကျွန်တော်တို့မွန်မျိုးသားတွေမှာအသက်အန္တရာယ်တွေသွေးထွက်တန်ရုံမှုတွေဖြစ်ပေါ်လာမှာကိုစိုးရိမ်လို့ကောင်စီမှာပါဝင်တော်ဖို့ရွေးချယ်လိုက်တာပါမိမိတို့ရဲ့ခိုင်မာတဲ့မူဝါဒတွေကိုခိုင်ခိုင်မြဲမြဲစုပ်ကင်ထားပြီးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြမဲ့လမ်းကြောင်းကသာငြိမ်းချမ်းတိမ်မွေ့မယ်လို့ယူဆပါတယ်ကျွန်တော်တို့မွန်မျိုးသားတွေတွေးထွက်တန်ရုံမှုတွေမဖြစ်ရလေအောင်အခုလမ်းကြောင်းကိုရွေးချယ်လိုက်တာဖြစ်တဲ့ဒီအပေါ်မှာကျွန်တော်တို့ပါတီအပေါ်နားလည်ပေးကြပါစိတ်အေးအေးထားကြပါလို့ပြောချင်ပါတယ
်ဒါပေမဲ့အစိုးရစစ်အာဏာသိမ်းခံလိုက်ရပြီးတနိုင်ငံလုံးအနှံ့နိုင်ငံရေးရှုပ်ထွေးမှုတွေဖြစ်ပေါ်နေတဲ့အခုလိုကာလမျိုးမှာအာဏာသိမ်းစစ်ကောင်စီကလန့်ချက်ကိုလက်ခံလိုက်တာဟာမွန်တိုင်းရင်းသားတွေကြားစီးလုံးညီညွတ်မှုပြိုကွဲသွားမှာကိုစိုးရိမ်ရတာမို့ဆုံးဖြတ်ချက်အများမချမိဖို့မွန်ညီညွတ်ရေးပါတီဘိုလ်လုံးမှုဆောင်အဖွဲ့ဝင်ဒေါက်တာအောင်နိုင်ဦးကအခုလိုပဲပြောပါတယ်
အခုအချိန်မှာတအားရှုပ်ထွေးနေတဲ့ကာလဖြစ်တယ်။နောက်တစ်ခုကလည်းကျွန်တော်တို့ပါတီကပြောရအောင်ဟိုပေါ